Welcome to the Voice of America in Burmese.
ဒီအောင်ကင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ် January 6ရက်ကျော်တော်ရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line to meter 1925 32နဲ့ line length meter 190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့လေကစ်ကိုတိုက်ပွဲအတွင်းဒရန်တော်တူလက်နက်ကြီးထိတည်ဆုံသွားတဲ့အပေါ် UNESCO ကပြစ်တင်ရှုံချလိုက်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြန်မာပြည်ခီးစဉ်ဖြစ်ဖို့ Amnesty International အဖွဲ့ကတောင်းဆိုပါတယ်ကဇက်စတန်ကဆန္ဒပြပွဲဖြိုခွင်းမှုရုရှားဥဆောင်တဲ့မဟာမိတ်တပ်ကတပ်ဖွဲ့တွေဆစ်လွတ်လိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုဝင်းမြင့်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ခရီးပြည်နယ်ဒီမော့ဆိုနဲ့လွိုက်ခေါ်မြို့နယ်တွေဘက်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
။ခဏစဉ်ကြားနေတဲ့တမနယ်လောက်ခုချိန်ကြီးပဲ။မင်းသောအပြန်လန်ပုံစံမျိုးကြားတယ်အခုကျတော့ခဏအငယ်ဆန်နေစိတ်မကြားရတော့မကြားရတော့
ဒီမော့ဆိုဒေသခံတအူးပြောတာဖြစ်ပါတယ်။ဒီအကြောင်းကိုမကြားခင်မှာနားဆင်ရမှာပါ။ဒါပြင်သခိုင်းတိုင်းကလေးနဲ့ချင်းပြည်နယ်ဖလန်းမြို့နယ်တွေဘက်မှာလည်းဒီမနက်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းတခါချင်းပြည်နယ်မတူပီမှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေပါဝင်ရခိုင်အခြေစိုက်သတင်းဌာနတစ်ခုကိုစစ်ကောင်စီဘက်ကဘာကြောင့်တရားစွဲလိုက်တယ်လဲစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့ချင်ညာပေးမှာဖြစ်ပါတယ်ဗျာ
ကရင်ပြည်နယ်လေကစ်ကော်မြို့မှာဒီဇင်ဘာ25ရက်နေ့ကသတင်းတောက်ဆန်ဝင်းအောင်ခေါ်အေးဆိုင်ကေအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ် Audrey Azoulay ကပြစ်တင်ရှုံချလိုက်ပါတယ်။ဆန်ဝင်းအောင်ဟာလိကစ်ကော်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေအကြောင်းသတင်းယူရင်းမြန်မာစစ်တပ်ဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်တေဆုံသွားခဲ့တာလို့ UNESCO ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာကိုးကားဖော်ပြပါတယ်။ဆန်ဝင်းအောင်အသက်ခံရတဲ့ကိစ္စကိုဖြစ်တင်ရှုံချပါတယ်ဆန်ဝင်းအောင်ကိုသတင်းတောက်တွေဟာပြည်သူလူထုသတင်းတွေသိရှိနိုင်အောင်အသက်ဆုံးပြီးလောက်ကင်နေကြရတာပါသူတို့လုပ်နေတာတွေကိုအသီးမပြုတ်ဖို့လိုအပ်တယ်လို့သူတို့ရဲ့ဘေးကင်းလုံခြုံမှုအတွက်လည်းအရတားတွေကိုတိုက်ခတ်ခြင်းမပြုရဆိုတဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေရအကာအကွယ်ပေးဖို့လိုပါတယ်လို့ Audrey Azoulay ကပြောပါတယ်ဆန်ဝင်းအောင်ဟာဒီဇင်ဘာလအတွင်းဒုတိယအကြိမ်မြောက်သေဆုံးသူဖြစ်တယ်လို့လည်းဖြစ်လို့သတင်းလွတ်လပ်ခွင့်အပါအဝင်သတင်းတော့တေဘေးကင်းလုံခြုံမှုနဲ့သူတို့ကိုတိုက်ခိုက်သူတွေကိုအပြစ်ပေးရေးယူရေးလှုပ်ဆောင်နေတဲ့ UNESCO အဖွဲ့ရဲ့ကြီးညာချက်မှာဖော်ပြပါတယ်လွန်ခဲ့တဲ့တနေ့ဒီပတ်လောက်ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာသိမ်းမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုကုလသမဂ္ဂအနေနဲ့ဆက်လက်စောင့်ကြည့်နေကြောင်းလဲ UNESCO ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြမအရေးကိုကူညီခြင်းမြန်မာခီးစဉ်ကိုဖျက်ပြီးလူခွင့်ရင်ပြဿနာအရင်ရှင်းသင့်တယ်လို့နိုင်ငံတကာလူငယ်ချက်နာကွင်းအဖွဲ့ AI ကဒီနေ့ပြောလိုက်ပါတယ်မြန်မာစစ်ကောင်းဆောင်ကိုပယ်ထားတဲ့အာဆီယံဘုံသဘောထားကနေခွဲထွက်ပြီးဝန်ကြီးချုပ်ဟွန်ဆန်အနေနဲ့လီလန်းမကျတဲ့တန်တမာရေးကိုသုံးဖို့လုပ်နေတာကြောင့်ကောင်းကျိုးထက်ဆိုးကျိုးဖြစ်စေလိမ့်မယ်လို့နိုင်ငံတကာလူငယ်ချက်နာကွင်းအဖွဲ့ဒေသဆိုင်ရာသုတေသနလုပ်ငန်းတူညွှန်ကြားမှုကဆိုပါတယ်ဟွန်ဆန်အနေနဲ့မြန်မာနိုင်ငံကိုမနှက်ဖြန်သွားဖို့ပြင်ထားတာကြောင့်အာဆီယံဆင့်မြင့်စည်းဝေးပွဲတွေကနေအပယ်ခံထားရတဲ့အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အတွက်အာဆီယံဘုံသဘောထားပေါ်အတိတ်ပဲနှစ်ခွဖြစ်သွားစေနိုင်တယ်လို့လူငယ်ချက်နာကွင်းအဖွဲ့တူညွှန်မှု MLN ဂေးကထောက်ပြလိုက်ပါတယ်။ဒါကြောင့်ဟွန်ဆန်အနေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဓာတ်ပုံသာတွဲရိုက်ခံပြီးလက်တွေ့ဘာရလက်မှမရပဲပြန်လာရတာမျိုးထက်စာရင်တော့လူခွင့်ရေးပြဿနာကိုသာပိုဦးစားပေးတဲ့လုပ်တင်တာပါလို့ AI တူညွှန်မှုဂေးကဆက်ရှင်းပြပါတယ်။ဒါအပြင်အာဆီယံဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားအနေနဲ့လှုပ်တင်တာကမနှစ်ဧပြီလကချမှတ်ခဲ့တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုပြန်အားကောင်းအောင်ထောက်ပြပြီးအကြမ်းဖက်လူခွင့်ချုပ်ပေါက်မှုတွေကိုရပ်တန့်ပေးဖို့တောင်းဆိုရမှာပါလို့ AI တူညီမှုကေကထပ်ပြောခဲ့ပါတယ်။တစ်ချိန်တည်းမှာအာဆီယံအနေနဲ့မြန်မာပြည်ကိုအခုလိုတဖွဲ့တည်းမကင်တွယ်နိုင်တော့မယ့်အနေအထားတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းမြန်မာပြည်ထနာကိုရေးပေါ်အဖြစ် ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပေးပြီးကမ္ဘာလုံးဆိုင်ရာလက်နက်ပိတ်ဆို့မှုချမှတ်သင့်ပြီလို့လည်း AI တူညီမှုကေကတောင်းဆိုခဲ့ပါတယ်ခင
်ဗျာ။ကာဇက်စတန်နိုင်ငံကအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းဒီကနေ့လူဒါဇင်နဲ့ချီတည်ဆုံခဲ့ပြီးတဲ့နောက်ဆန္ဒပြမှုတွေကိုဖြိုခွင်းမှုအတွက်ရုရှားဥဆောင်တဲ့စီရေးမဟာမိတ်အုပ်စုကတပ်ဖွဲ့တွေ ခါဇက်စတန်ကိုဒီကနေ့ဆီလွတ်လိုက်ပါတယ်။လောင်စာစီဆဲတွေတက်လာတာကိုရက်ဆက်ဆန္ဒပြရာကတဖြည်းဖြည်းကြီးထွားလာတာကြောင့်တချင်ကဆိုဗီယက်ပြည်ထောင်စုလက်အောက်မှာရှိခဲ့ပြီးနိုင်ငံရေးအရတည်ငြိမ်မှုအရှိဆုံးလို့ယူဆခဲ့ကြတဲ့ခါဇက်စတန်နိုင်ငံဟာဆယ်စုနှစ်တွေအတွင်းအကြီးမားဆုံးပဋိပက္ခတွေနဲ့ရင်ဆိုင်နေရတာပါ။ဖိအားပေးမှုတွေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်သူ့အဆိုအရနိုင်ငံသားကတင်နန်းတွေတက်ထားတဲ့အကြမ်းဖက်အဖွဲ့တွေကိုဖြိုခွင်းမှုခါဇက်စတန်သမရကသမရခါဆင်ဂျူမတ်တူယာတူကာယက်ကရုရှားဥဆောင်ပြီးအရင်ဆိုဗီယက်ပြည်ထောင်စုလက်အောက်ခံတခြားငါးနိုင်ငံပါဝင်တဲ့လုံခြုံရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ CSTO ကိုညှာတွင်းချင်းအကူအညီတောင်းခဲ့တာဖြစ်ပါတယ်။အဲဒီလိုတောင်းဆိုပြီးနိုင်ပိုင်းအတွင်းမှာပဲရုရှားနိုင်ငံကလေတီတပ်သားတွေအပါအဝင် CSTO အဖွဲ့ကတပ်ဖွဲ့တွေကာဇက်စတန်ကိုဆီလွတ်ခဲ့ပါတယ်။ကာဇက်စတန်နိုင်ငံအတွင်းကအခြေအနေတွေတည်ငြိမ်အောင်လှုပ်ဆောင်ပေးဖို့အချိန်ကတ်တန့်နဲ့ထားရှိသွားဖို့သူတို့လုံခြုံရေးအဖွဲ့တွေကိုဆီလွတ်ခဲ့ကြောင်း CSTO ကကြေညာချက်ထုတ်ပြန်ခဲ့ပေမဲ့တိုင်အင်အားဘလောက်ဆီလွတ်ခဲ့တယ်ဆိုတာကိုတော့ထည့်သွင်းဖော်ပြထားခြင်းမရှိပါဘူး။ဒီချိန်ထဲမှာပဲကာဇက်စတန်ကိုအဲ့ဒီလိုရုရှားလေဒီတပ်တွေအပါအဝင်တပ်ဖွဲ့တွေဆီလွတ်လိုက်တာကြောင့်ကာဇက်စတန်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုရုရှားအနေနဲ့လေးစားသမှုပြုဖို့ EU ဥရောပသမဂ္ဂကဒီကနေ့တောင်းဆိုလိုက်ပါတယ်ခင်ဗျာ
။ရုပ်ကိုရီးယားမစ်ဆိုင်းတုံးပြစ်လွတ်ခဲ့မှုပေါ်အမျှော်မြင်ရှိစွာနဲ့ရေရှည်ထွက်ပါကြည်လုံတင်တယ်လို့ပါဝင်ပတ်သက်နေတဲ့နိုင်ငံတွေကိုတရုတ်ဘက်ကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးကပြောခွင့်ရကမြောက်ကိုရီးယားအနေနဲ့အသံထက်5000တောင်မြန်တဲ့ဒုံမနေ့ကပဲပြစ်လွတ်လိုက်တဲ့နဲ့ပေါ့မြောက်ကိုရီးယားရေးပတ်သက်နေတဲ့နိုင်ငံတွေအနေနဲ့အခုလိုသဘောထားပြီးဝိုင်းလို့ပေးကြဖို့မျှော်လင့်ကြောင်းဒီနေ့ပဲပြောလိုက်တာပါတရုတ်နိုင်ငံရဲ့ဝန်ကြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ11 Bank က
我們注意到有關的報道以及近期朝鮮半島形勢各方面的動向
ကိုရီးယားကျွန်းဆွယ်ချင်းနေတဲ့ပတ်သက်ပြီးသက်ဆိုင်ရာသတင်းတွေနဲ့မကြာခင်ကဖြစ်ခဲ့တာတွေပေါ့ဗတ်ပေါင်းစုံကနေမှတ်တမ်းတင်ထားပါတယ်ပါဝင်ပတ်သက်တဲ့နိုင်ငံတွေအားလုံးအနေနဲ့လည်းကိုရီးယားကျွန်းဆွယ်ငြိမ်းချမ်းတည်ငြိမ်မှုအခြေအနေတစ်ခုလုံးပေါ်အလေးထားပြီးအမျှော်မြင်ရှိစွာနဲ့ရေရှည်ထက်ထွက်လှုပ်ဆောင်ဖို့ဆွေးနွေးတိုင်ပင်ညှိနှိုင်းမှုလမ်းကြောင်းပေါ်အမှန်ဆက်လက်ရပ်တည်ပူးပေါင်းဆောင်ရွက်ကြဖို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါဒါအပြင်ကိုရီးယားကျွန်းဆွယ်ထဲမှာနိုင်ငံရေးအဖြစ်ရှာနိုင်ဖို့အခုလိုနိုင်ငံတွေပူးပေါင်းဆောင်ရွက်နိုင်ရင်မျှော်လင့်ထားတယ်လို့လည်းအခုပုံမှန်သတင်းစာရှင်းလင်းပွဲမှာသူကထည့်ပြောခဲ့ပါတယ်တချိန်တည်းမှာမြောက်ကိုရီးယားရဲ့မနေ့ပေါ်တူနီကစံသက်လွှတ်တင်လိုက်တဲ့ဒီဂျုံတွေဟာပြစ်မှတ်ကိုအောင်မြင်စွာထိမှန်ခဲ့တယ်လို့လည်းမြောက်ကိုရီးယားဆရာသတင်းဌာန KCN တွေကကြေညာခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.2 kHz 15.53ည5.25 kHz 11.83ည5.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်အတန်းကနေကြာသပတေးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်ပြည်ထောင်စုမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကမနစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်အဆောက်အဦကိုဝေရောက်စီးနင်းခဲ့တဲ့နှစ်ပတ်လည်နေ့မှာအဲ့လိုစီးနင်းခဲ့တဲ့တုံးလုံးအားတင့်စရာဖြစ်ရရဲ့ရိုက်ခတ်မှုအကြောင်းကိုသမ္မတဂျိုးဘိုင်ဒန်ကအခုအတန်လွတ်နေတဲ့အချိန်မှာပဲလွတ်တော်မှာမိန့်ခွန်းပြောကြားနေပါတယ်ဒီဖြစ်ရမှာသမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့အဓိကတာဝန်ရှိတယ်ဆိုတာကိုသမ္မတကထည့်သွင်းပြောဆိုနေပါတယ်လွတ်တော်အဆောက်အဦမှာဖြစ်ပျက်ခဲ့တာတွေရဲ့ထူးခြားမှုအားလုံးမြင်တွေ့ခဲ့ကြရတဲ့အကြမ်းဖက်ရုံးရင်းဆန်ခန့်ဖြစ်မှုတွေအတွက်သမ္မတထရမ့်တဥပဒေမှာတာဝန်ရှိတယ်ဆိုတာကိုသမ္မတဂျိုးဘိုင်ဒန်ကပြောလိမ့်မယ်ဆိုတဲ့အကြောင်းကိုလည်းအင်ဂျူရောပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုမနေ့ကပြောကြားခဲ့ပြီးပါပြီ။ဒါအပြင်အမေရိကန်ပြည်သူတွေသူ့ကိုထောက်ခံသူတွေအပေါ်သမ္မတဟောင်းရဲ့လိင်ညာပြောဆိုမှုတွေကိုအပြင်းအထန်တုံ့ပြန်ခြေပမာဖြစ်တယ်လို့လွတ်တော်ကိုစီးနင်းမှုမှာပါဝင်တဲ့အခမ်းကဏ္ဍကိုအာရုံလွှဲဖို့ကြိုးစားနေတာတွေကိုလည်းသမ္မတဂျိုးဘိုင်ဒန်ကချပြလိမ့်မယ်လို့ဂျန်ဆာကီကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့အတူဒုသမ္မတကမလာဟာရစ်လည်းမင်ကွန်းပြောကြားခဲ့ပါတယ်မင်ကွန်းထဲမှာဒေါ်နယ်ထရမ့်ကိုနာမည်တက်ပြီးပြောမလားဆိုတဲ့သတင်းတောက်တွေမိတာကိုတော့ဂျန်ဆက်ကီကတိတိကျကျမဖြေခဲ့ပါဘူးဒီတော်တွင်ပြီးခဲ့တဲ့နှစ်ကလွတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့အထီးကျောင်းမှာပါဝင်ခဲ့သူဥပဒေချိုးဖောက်သူတွေကိုဘယ်အဆင့်ပဲကျူးလွန်လွန်အားလုံးကိုအရေးယူသွားမယ့်အကြောင်းအမေရိကန်ရှေ့နေချုပ်မက်ဂါလန်ကမနေ့ကအခိုင်အမာပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကမ္ဘာတဝန်းကိုဗစ် -19 ကူးစက်မှုတွေပိုပြီးတိုးလာနေတာနဲ့အမျှအစ္စရေးနိုင်ငံမှာတော့သဒ္ဒုထမြောက်ကိုဗစ်အဖြစ်ကာကွယ်ဆေးစထိုးနေပါပြီ။အရင်ကာကွယ်ဆေးထိုးတဲ့ကြားကကိုဗစ်မျိုးကွဲတွေအစ္စရေးမှာအိုမီခရွန်ကူးစက်မှုတွေမြန်လာနေတာကိုသမ္မတအိုက်ဇက်ဟဇော့ကသတိပေးလိုက်ပြီးကာကွယ်ထိန်းချုပ်ဖို့တခုတည်းသောနည်းလမ်းကလူတိုင်းကာကွယ်ဆေးအမြန်ဆုံးထိုးဖို့ပါလို့ဆက်ပြောခဲ့ပါတယ်။စင်ကာပူနိုင်ငံမှာလည်းအိုမီခရွန်မျိုးကွဲကူးစက်မှုနှုန်းကအရင်ဒယ်လ်တာမျိုးကွဲထက်အများကြီးပိုမြန်နေတာကြောင့်သိမ့်မချာခင်မှာလူတိုင်းအဖြစ်ကာကွယ်ဆေးထိုးဖို့နဲ့အခုလိုထိုးပြီးမှသာကာကွယ်ဆေးအဖြစ်ထိုးပြီးသူတို့သတ်မှတ်နေကြောင်းကိုဗစ်တိုက်ဖျက်ရေးအဖွဲ့ကပြောလိုက်ပါတယ်။ဗ ဖေဖော်ဝါရီလ14ရက်နေ့ကစပြီးအသက်18နှစ်နဲ့အထက်ရှိသူတိုင်းစင်ကာပူမှာနောက်ဆုံးကာကွယ်ဆေးထိုးပြီးရပ်ပေါင်း290အဖြစ်6လမကျော်ခင်ဒီအဖြစ်ကာကွယ်ဆေးကိုထိုးရမှာပါ။မြန်မာအိန္ဒိယချင်းထိုင်းနိုင်ငံမှာလည်းအိုမီခရွန်ကူးစက်မှုတွေတိုးလာနေတာကြောင့်ကိုဗစ်အနေနဲ့သတိပေးချက်ဒီနေ့ပဲအဆင့်တိုးသတ်မှတ်လိုက်ပါရစေ။ထိုင်းနိုင်ငံမှာဒီနေ့တရက်ထက်ကူးစက်သူ6000နီးပါးရှိပြီးဒီရင်ပထမနေ့ကထက်48ရာခိုင်နှုန်းပိုများလာကဇန်နဝါရီ1ရက်နေ့ကထက်စာရင်တော့နှစ်ဆတိုးလာနေတာပါခင်ဗျ။
ဆာဗီယာနိုင်ငံကကမ္ဘာနံပါတ်1တင်းနစ်ကစားသမားနိုဗက်ဂျိုကိုဗစ်ချာဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်ပြီးကမှကိုဗစ် -19 ရောဂါဆိုင်ရာသက်သေအထောက်အထားမပြည့်စုံမှုဆိုပြီးသူ့ကိုထုတ်ပေးထားတဲ့ပြည်ဝင်ခွင့်ကိုဩစတြေးလျအာဏာပိုင်တွေကပြန်လည်ရုပ်သိမ်းလိုက်ပါတယ
် Our rules and there are no special cases rules are rules it's what I said to you yesterday.That's the policy of the government.
ဥပဒေကဥပဒေပါပဲ။အထူးအခွင့်အရေးဆိုတာမရှိပါဘူး။မနေ့ကကျွန်တော်ပြောထားသလိုပါပဲ။ဒါဟာကျွန်တော်တို့အစိုးရရဲ့ policy ဖြစ်တယ်လို့ကာယောဂါဆိုင်ရာကျွန်တော်တို့အစိုးရရဲ့တင်းကျပ်တဲ့နေဆက်လုံခြုံရေးဆိုင်ရာဥပဒေပါ။ဒါကြောင့်ဩစတြေးလျဟာတကမ္ဘာလုံးမှာကိုဗစ်နဲ့ပတ်သက်လို့သေဆုံးမှုအနည်းဆုံးနိုင်ငံတစ်ခုဖြစ်နေတာပါလို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကဂျိုကိုဗစ်ကိုပြည်ဝင်ခွင့်မပေးရခြင်းနဲ့ပတ်သက်လို့ပြောကြားသွားတာဖြစ်ပါတယ်။ဂျိုကိုဗစ်ဟာသူအရင်က6ချိန်အနံ့ရခဲ့ပိုးတဲ့ Australia Open Tennis ပြိုင်ပွဲမှာဝင်ရောက်ယှဉ်ပြိုင်ဖို့ Melbourne မြို့ကိုဗိုလ်ထုနဲ့ကရောက်ရှိလာခဲ့တာဖြစ်ပါတယ်။ Victoria ပြည်နယ်အစိုးရကသတ်မှတ်ထားတဲ့တင်းကျပ်တဲ့ COVID-19 ရောဂါဆိုင်ရာစစ်ဆေးချက်တွေကင်းလွတ်ခွင့်ရှောက်ထားခဲ့ပြီးကြိုတင်ခွင့်ပြုချက်ရခဲ့ပါတယ်။ဒါပေမဲ့လည်းသူဟာ Australia နိုင်ငံကိုရောက်လာဖို့လိုအပ်တဲ့တက်တဲ့အထောက်အထားပြနိုင်ခြင်းမရှိခဲ့ဘူးဆိုပြီးပြည်ဝင်ခွင့်ကိုရုတ်သိမ်းလိုက်တဲ့အကြောင်း Australia နယ်ကြားဆောင်ကြည့်အဖွဲ့ကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ဂျိုကိုဗစ်နဲ့သူ့ရဲ့အဖွဲ့ဝင်တွေဟာကျန်းမာရေးရလိုအပ်တဲ့စစ်ဆေးမှုတွေကင်းလွတ်ခွင့်လျှောက်ထားရမှာပြည်ဝင်ခွင့်ပုံစံမှာပြီးလျှောက်ထားခဲ့ကြတဲ့အကြောင်းဩစတြေးလျသတင်းဌာနတွေမှာဖော်ပြကြပါတယ်ခင်ဗျာ
ကမ္ဘာပေါ်မှာအကောင်းဆုံးသချင်းဂီတဆုဂရမ်မီပွဲကိုကိုဗစ်မျိုးကွက်သစ်အိုမီခရွန်ကြောင့်ရွှေ့ဆိုင်လိုက်ရပါပြီနှစ်စဉ်အမေရိကန်နိုင်ငံလော့စ်အန်ဂျလိစ်မြို့မှာကျင်းပတဲ့ဒီဂရမ်မီဆုပွဲကိုဒီနေ့မှာတော့အိုမီခရွန်ဗီဇာမျိုးကွက်သစ်ကူးစက်မှုတွေကြောင့်အကန့်အသတ်မရှိရွှေ့ဆိုင်လိုက်ရတယ်လို့ CBS Recording Academy ကမနေ့ကကြေညာလိုက်ပါတယ်။အကောင်းဆုံး Album ဆုသချင်းဆုနဲ့တီးရင်းနဲ့ဂီတပညာရှင်ဆုတွေပါတဲ့ဒီ Grammy ဆုပွဲပွဲဟာအနုပညာရှင်များပြားတက်ရောက်ပြီးဆုပွဲပွဲနဲ့ဖျော်ဖြေရေးတွေကိုလည်းရုပ်မြင်သံကြားကနေတဆင့်ကဘာရက်ကတန်းနဲ့ချီတဲ့ပရိသတ်တွေကြည့်ရှုလို့ရှိပါတယ်။ဒီနှစ်ပွဲမှာ American ဆိုတော့ဂီတပညာရှင် John Baptiste ကဆု၁၁ဆုအတွက်စကားတင်အဆိုပြုခံရပြီး Disney သရုပ်ဆောင်တီးရည်သူ Olivia Rodrigo ကအကောင်းဆုံးဂီတပညာရှင်သချင်းတဲ့ album တွေအတွက်စကားတင်ရွေးထားတဲ့စင်းနဲ့မှာပါဝင်ပါတယ်ခင်ဗျာ The Voice of
America The Voice နောက်ဆုံးသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကြားပြည်နယ်ဘက်ကတိုက်ပွဲသတင်းနဲ့စကြပါတယ်ကြာပြည်နယ်ဒီမော့ဆူမြို့နယ်နဲ့လိုက်ခေါ်မြို့နယ်ထဲမှာဒီနေ့ဇန်နဝါရီ6ရက်နေ့မှာလဲစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီမော့ဆူမြို့နယ်ဒေါ်ပိုးစီကျေးရွာဘက်မှာဆိုရင်ညနေပိုင်းအထိလက်နက်ကြီးပစ်ခတ်သံတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်လိုက်ခေါ်မြို့နယ်ထဲမှာလဲစစ်တပ်ဘက်ကအင်အားဖြည့်နေပါတယ်ကြာပြည်နယ်ဘက်ကတိုက်ပွဲအခြေအနေကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
2022ခုနှစ်ဒီဇင်ဘာလ31ရက်နေ့ကနေ2022ခုနှစ်ဇန်နဝါရီလ3ရက်နေ့အထိတိုက်ပွဲတွေရက်ဆက်ပြင်းထန်ခဲ့တဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာဒီကနေ့ဇန်နဝါရီလ6ရက်နေ့မှာတော့6မိုင်ဒေါ်ပိုးစီကျေးရွာအနီးမှာတိုက်ပွဲတွေဖြစ်နေပါတယ်။မနက်ပိုင်းကနေညနေပိုင်းအထိလက်နက်ကြီးနဲ့ပစ်ခတ်တမ်းတွေကြားနေရတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်။
ကနတန်ချားနေတဲ့တမနယ်လောက်ခုစိတ်ကြီးပဲ။မနေ့ကအပြန်လန်ပုံစံမျိုးချားတယ်ခုဆိုတော့ခဏအငယ်တန်နေစိတ်မချားရတော့အမချားရတော့အစည်းတန်နေပဲချားရတယ်အဲ့ဒါဒုက္ခစီ6မိုင်စပိုင်းပဲ။အဒီတစားထဲမှာဆိုရင်တော့နေ့တိုင်းပဲနေ့တိုင်းလိုလိုပဲ။အဆာကြီးမဟုတ်ရမှာခဏလေးချိန်တဲ့တိုင်းပွေလိုအဲ့လိုမျိုးပေါ့။ဒီနေ့ကတော့နည်းနည်းချားတယ်ပေါ့။ခုချင်းချင်းနည်းနည်းချိန်တာတစ်ချက်တစ်ချက်ချားနေရတော့ပဲ
။တိုက်ပွဲအတွင်းဒေါ်ပိုးစီကျေးရွာမှာနေရင်တချို့မီးရှို့ဖျက်ဆီးခံရတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ VOA ကအတည်ပြုလို့မရသေးပါဘူးပြည်သူ့ကာကွယ်ရေး PDF အဖွဲ့ဘက်ကတော့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်တဲ့အကြောင်းအတည်ပြုပြောဆိုပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးဘူးလို့ဒီမော့ဆို PDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
အဲ့ကတော့ဟို6မိုင်မှာဖြစ်တယ်ဒီဒီမော့ဆိုမှာတော့မဖြစ်ဘူးခင်ဗျဒီမော့ဆိုမြင့်နေ6မိုင်မှာဖြစ်တယ်ကြာမနေ့ရှိနေခွဲချင်ဖြစ် ဖြစ်တယ်ဗောနော်အော်ကျွန်တော်တို့ခက်တယ်အဲဒီဆက်ရောမပြောပြနိုင်ဖြစ်နေတယ်ဗောဒီဒီနောက်ပိုင်းမှာကတော့ဒီတက်အားအလုံးရင်းနဲ့တို့ကအဲ့ငါဖြစ်ပင်ထားတော့ရှိတယ်အချိန်မီတော့ဟိုဖြစ်နိုင်တယ်ဗောနော်တိုက်ကြောကတော့တို့ကဒီသူရှိစင်နေတော့ကျွန်တော်တို့ဆက်ကလည်းအချိန်မီဖြစ်နိုင်တော့အချိန်မီရှိရတယ်ဗောနော်
ဒီမော့ဆိုးနယ်ထဲမှာလိုပဲလွိုက်ကော်မြို့ထဲမှာလည်းစစ်တပ်ဘက်ကအင်အားအမြောက်များနဲ့စစ်ကြောင်းထိုးလာတာကြောင့်ကယန်းတာယာကျေးရွာအနီးမှာကရင်နီအမျိုးသားကာကွယ်ရေး KNDF ကတရင်နှစ်တရင်သုံးနဲ့ PDF ပူးပေါင်းတပ်ဖွဲ့တို့ဒီကနေ့မနက်ပိုင်းကခြုံခိုးတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ကယားပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတာလနဲ့ချီကြမြင့်နေပြီးပြစ်ခတ်တိုက်ခိုက်မှုတွေမရှိရင်တော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရွာတွေရှိတဲ့ဘက်ကိုလှမ်းလှမ်းပြီးတော့ပစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်ဘေးလွတ်ရာကိုထွက်ပြေးခိုလုံနေကြရသူတွေနေရက်ကိုမပြောင်းရဲချသေးပါဘူး။စစ်ပြေးဒုက္ခတွေဖြစ်နေတာအချိန်ကြာလာတာနဲ့အမျှစာနယ်ဇင်းခအခက်အခဲတွေစေဝါလိုအပ်ချက်တွေအတော်များလာတယ်လို့ဒီမော့ဆို PDF ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်။စစ်ဆောင်ကတော့အခက်အခဲတော့အများကြီးရှိတယ်လို့ကိုကလာဆိုတော့ဒီလေအင်ကြံလို့မရဘူးနော်။သာတော့ကကြောင်းလို့လည်းဟိုအလိုက်အချက်ချင်းရှိရသေးသွားတတ်တာပေါ့။အလားဖြစ်လို့ဖြေသွားပါပဲ။ဒီကနေ့ဒီရိတ်ခါတချို့အရင်ချက်ချင်းလည်းအင်ဆိုလို့ရှိတယ်လို့ပြောကြကျွန်တော်ကသာမန်တော့တော့အရင်ချက်ချင်းလည်းအားလည်းဆိုတော့ဒီဒီချုပ်နဲ့ချိတ်ချက်ပြီးမှရတယ်အမှုရှင်ကျွန်တော်တို့ကြားပြီးမှပန့်ပိုးလာရှိတယ
်။စစ်ကောင်စီတန်တဲ့ပြည်သူကာကွယ်ရေးတပ်တွေစီရေးပဋိပက္ခဖြစ်နေတဲ့ကယားပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားတွေတိုးချဲ့ဖြန့်ချနေပါတယ်။ဒီဇင်ဘာလ31ရက်နေ့ဒီမော့ဆိုမြို့နယ်တွင်တိုက်ပွဲတွေကတော့လေကြောင်းကနေပါစစ်ကောင်စီတပ်တွေဘက်ကပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ရှင
်။မဆုံမပြောပြသွားတာဖြစ်ပါတယ်။ချင်းပြည်နယ်မတူပြည်ဘက်ကတိုက်ပွဲသတင်းကိုမပြောခင်မှာသခိုင်းတိုင်းကလေးနဲ့ချင်းပြည်နယ်ဖလန်းဘက်ကတိုက်ပွဲသတင်းကိုအရင်ပြောပြခြင်းပါတယ်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနဲ့ချင်းပြည်နယ်ဖလန်းမြို့နယ်အဆက်မှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားဒီနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကလေးတောင်ပိုင်းကတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ခိုက်ခဲ့ကြတာပါ။တိုက်ပွဲဖြစ်နေတဲ့ရွာဘက်ကိုကလေးမြို့ကနေစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။စကိုင်းတိုင်းနဲ့ချင်းပြည်နယ်အဆက်ကတိုက်ပွဲအခြေအနေကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။စကိုင်းတိုင်းတဲကကလေးမြို့တောင်ပိုင်းနဲ့ချင်းပြည်နယ်ဖလန်းမြို့နယ်ဆက်မွေစောဆိုတဲ့ရွာဘက်မှာဒေသခံပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့ဒီနေ့ဇန်နဝါရီ6ရက်မနေ့ပိုင်းကတိုက်ပွဲတွေဖြစ်ခဲ့တာပါကလေးမြို့တောင်ပိုင်းကနေတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုဒေသခံပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်တက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ပွဲဖြစ်တာနဲ့ပတ်သက်လို့ကလေး PDF ကတာဝန်ရှိသူတူကအခုလိုပြောပါတယ
်ဗမွန်ချောင်းနဲ့ဖလန်းမြို့နယ်ရဲ့ဝေဘူးလာမြို့ပေါ့နော်ဒီကြားထဲကဒီတောင်ကျောတွေကနေမှာသူတို့ဒီတောင်ကျောတွေတစ်ချောက်ကနေသူတို့တက်လာတဲ့အခါမှာနေမနေ့မှာတော့ဒီထိတွေ့တိုက်ပွဲဖြစ်ပြီးတော့မှတိုက်ပွဲတော်တော်ပြင်းထန်နေပါတယ်ဗျဒီတစ်ချိန်တည်းမှာပဲဒီကလေးနီးပညာတက္ကသိုလ်ဘက်ကနေလည်းဒီဘက်တိုက်ပွဲဖြစ်ပွားနေတဲ့နေရာဘက်ကိုလက်နက်ကြီးနဲ့လမ်းထုနေတဲ့တပါဒီပူပေါင်းတပ်တွေဘက်ကနေပြီးတော့မှရုတ်တရက်ကြားပြတ်တိုက်ခိုက်လိုက်တာမှာတော့ဒီစစ်ကောင်စီတပ်တွေဘက်က၅ဦးလောက်သေဆုံးတယ်လို့သိရပါတယ်ဗျအခုချိန်ဒီတော့ပူပေါင်းတက်တွေဘက်ကနေထိခိုက်အကြဆုံးကြောမရှိသေးပါဘူးဗ
ျဒီအသေးဆုံးသတင်းကိုတော့ VOA ကတိကျအတိမပြုနိုင်သေးပါဘူးစကိုင်းတိုင်းကလေးမြို့တောင်ပိုင်းနှချောင်းကျေးရွာကနေဝေဘူးလာမြို့ဘက်ကိုအင်အားအလုံးအရင်းနဲ့ဒီနေ့မနေ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုစုမီ PDF ကလေး PDF ချင်းမျိုးသားကာကွယ်ရေးအဖွဲ့ CNDF Ranger ကလေးကာကွယ်ရေးအဖွဲ့ PKDF နဲ့ပြည်သူကာကွယ်ရေးအဖွဲ့ပကဖကလေးပူပေါင်းတပ်ဖွဲ့တွေကပူပေါင်းတိုက်ခိုက်နေတယ်လို့ကလေး PDF ကထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်လို့ CNDF ကာကွယ်ရေးအဖွဲ့ဝင်တူကလည်းအခုလိုပြောပါတယ်
။ဒီမနေ့ကကျွန်တော်ကလည်း9နာရီကျော်နေစာချက်ပြည်ရ။တိုက်ပွဲတော့တနားရီခွဲလောက်ကြာသွားပြီ။ဖလန်းမြင့်နေတဲ့ကလေးနေဆက်တဝိုက်မှာပေါ့နော်။ရွာမွာလဇောလို့ခေါ်တယ်ပေါ့နော်။ဒီဇောမှာကျွန်တော်ဖြစ်တာပြောတော့။ဒီကနေ့ကျတော့9မိုင်လောက်ပြီးတယ်ပေါ့။ကျွန်တော်သိစစ်ချီတော့မတီးရသေးရဲ့။
တိုက်ပွဲဖြစ်နေတဲ့ဝေဘူးလကျေးရွာဘက်ကိုကလေးမျိုးကနေစစ်ကောင်စီတပ်တွေလက်နက်ကြီးတွေနဲ့လည်းပစ်ခတ်နေတယ်လို့ကလေးမျိုးကန်သူကလည်းအခုလိုပြောပါတယ
်။မနေ့ပိုင်းကတော့တိုက်ပွဲဖြစ်တယ်ကြာ။အချောင်းနဲ့ဒီဖလန်းသွားတဲ့ဘက်ကဝေဘူးလဘက်မှာဒီကစားတီတီကျောင်းကနေလင်းနေကြီးနဲ့လည်းလန်းလန်းပြစ်တယ်နောက်ကနေ
။စစ်ကောင်စီတပ်တွေဟာကလေးကန်ကောကနေချင်းပြည်နယ်ကိုအဓိကဆက်သွဲထားတဲ့လမ်းပိုင်းတစ်ခုဖြစ်တဲ့နှချောင်းချောင်းဝဘူလာဖလန်းလိုင်းမန်းကိုနေမီစုံမှုရနိုင်အောင်တိုက်ရင်ရတွေဖြန့်ချနေပုံရတယ်လို့ပြောပါတယ်ဒေသခံကာကွယ်ပူပေါင်းတပ်ဖွဲ့တွေရှိနိုင်တယ်လို့ယူဆနေတဲ့နေရာတွေပေါ်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်အဲ့ဒီဒေသကရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းဒေသခံတူကအခုလိုပြောပါတယ
်မ ดูว่าซีเอ็นเอบ่ล่ะอ่าซีเอ็นเอตัวล่ะปีเดียชื่อโหล่ะดูว่าไอ้เนี่ยนี่เล็กขันนะโหอ่าตัวตองชินเนี่ยแล้วดิเบิกกันเนี่ยตัวนี่ตรงนี้ถูกแต่ตัวก็ดูว่าไอ้มาเล็กขันนี่ก็มาดูโหเช่อาณาชนโตแลเนี่ยดูนี่ผิดเสือกูมาดูว่าไอ้ตะโบมิวไอ้ตะโบมิวจองดูสิทูล่ะผิดเนี่ยดูว่าช่องนี้เนี่ยล่ะโหล่ะช่องนี้เนี่ยไอ้หยวนก็เลยก็คงช่องเปียแหละเอาอยู่บ่รู้เรื่องเลยซะ
အဲ့ဒီလူရှိတဲ့အင်ဂျင်နီယာရှိလို့ရှိရင်အဲ့ဒီဟိုမရှိတဲ့လူရှိတဲ့အင်ဂျင်နီယာရှိလို့ရှိရင်အဲ့ဒီဟိုမရှိတဲ့လူရှိတဲ့အင်ဂျင်နီယာပစ္စည်းတွေကိုတဲတယ်စကားဆိုစကားဆန်းဆိုဆန်းအကုန်တဲ့တာပြီးတော့အဲ့ဒါမျိုးလုပ်နေတယ်ဒီလိုရှိတာကခလေးမျိုးတောင်ပိုင်းနှချောင်းကြီးရွာမှာပြီးခဲ့တဲ့ဒီဇင်ဘာ20ရက်ကစစ်ကောင်စီတပ်တွေနဲ့ဒေသခံပူးပေါင်းကာကွယ်တပ်ဖွဲ့ တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါဒေသခံပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့တိုက်ပွဲတွေပိုပြင်းထန်လာနိုင်တဲ့အတွက်ခလေးကံကောလမ်းဘက်ကိုအသွားလာမပြုတ်လို့ဖို့တတိပေးထားတာလည်းရှိပါတယ်ခင်ဗ
ျကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့ချင်းပြည်နယ်မတူပီဘက်ကတိုက်ပွဲအခြေအနေကိုဆက်ပြီးတော့ကြည့်အောင်ပါချင်းပြည်နယ်မတူပီမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးဖွဲ့တွေကြားဒီကနေ့ဇန်နဝါရီ6ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မနက်ပိုင်းကနေညနေပိုင်းအထိတိုက်ပွဲပြင်းထန်ခဲ့တဲ့မတူပီဘက်စီးရင်နောက်ဆုံးအခြေအနေကိုရန်ကုန်ကပြပလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ချင်းပြည်နယ်ကမတူပီမြို့နယ်ဘက်မှာဒီကနေ့လည်းတိုက်ပွဲတွေပြင်းထန်ခဲ့တာပါမတူပီဟာခလမ်းမကြီးဘေးမှာစစ်ကောင်စီတပ်တွေဘက်ကချင်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေပေါ်ထိုးစစ်ဆင်တိုက်ခိုက်နေကြမှာမနက်ပိုင်းကနေညနေ 9:00 လောက်ရောက်တဲ့အထိတိုက်ပွဲတွေဖြစ်ခဲ့တယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
။အခုတော့လည်းပဲကျွန်တော်တို့ဒီမနက် 9:00 ပေါ့နော်ကျွန်တော်တို့မတူပီဟာခါလာမှာရှိတဲ့ CDF ဆက်ဆိုးတဲ့နေရာကိုစက်ကစက်ကအင်အားလုံးကြီးနဲ့ထိုးစစ်ဆင်လာတော့ဘယ်လိုလုပ်ဆက်တဲ့တောက်ဆော့ပြင်းထန်နေတယ်ပေါ့နော်အခုဒီဟာခါလာပြည်လုံးကြီးရနာပေါ့နော်အဲ့ကြမ်းပါပေါ့ဒီလက်ဖက်တိကျကြဆုံးတဲ့ဆေးတွေကကျွန်တော်ဘယ်လိုလုပ်ဆက်မတူပီခင်ဗျာ
ဇန်နဝါရီလ4ရက်နေ့ကလည်းမတူပီဘလောက်ကလမ်းပေါ်မှာရှိတဲ့နေရာတစ်ခုနဲ့မတူပီဟာခလမ်းမော်ကဖနိုင်နဲ့ငလိုင်ရွာနေရွာကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်
။ဒီရက်နေ့ကတော့ကျွန်တော်တို့ဒီမတူပီဘဝဆက်မှာရှိရတာနဲ့ဒီမတူပီဟာခလမ်းမော်အဲ့ဒီနေရာမှာဖြစ်ခဲ့တာတော့စက္ကစက္ကအရာရှိတူတော်ဝင်တူဦးစီဆိုနေပါတော့ပြီးတော့အများပြတင်ရရတဲ့
တေဆုံးမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတိအမပြုနိုင်သေးပါဘူး။အခုလိုမတူပီမြို့နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ကြီးရွာ6ခုကရွာသားတွေစစ်ဘေးလွတ်ရာခိုလုံနေကြရပြီးစစ်ဘေးဒုက္ခသည်4,000လောက်ရှိနေပြီလို့ပြောပါတယ်
အခုလောကဲဒီဒီတကယ်တော့ဖြစ်နေတဲ့တည်းဒီကျွန်တော်တို့ကြီးရနေပြည်သူတွေကတော့လေစီလေးချောင်းအနေနဲ့အစင်းသိမ်းချောင်းလာလည်းရှိလာတယ်နော်ရွာကတော့ခမန့်ကျေကျွန်တော်တို့အခုလောကဲ600 900လောက်တော့ရှိတာပဲနော်ဒီခမန့်ကျေဆိုတာကကျွန်တော်တို့ဒီမတူပီမြို့နယ်တွင်းမှာစုစုပေါင်းဒီစီလေးချောင်းတွေဦးအားလုံးကဒီ3,000နဲ့4,000ကျားရှိတယ်ခင်ဗ
ျမတူပီမြို့ပေါ်မှာတော့စစ်ကောင်စီတပ်ဖွဲ့တွေကတင်းတဆင်းအိမ်တော်စုစီရင်စစ်ဆေးတာတွေလုပ်နေတယ်လို့မတူပီမြို့ကန်တူကပြောပါတယ်
အဲ့ဒီကြည့်တာတော့ကြည့်ကြရတော့ဟုတ်တယ်။မြခင်ပိုင်းမှာဆ ਾਇ ရလောက်လာပြမလာကြည့်ကြရတယ်။မြို့ကလုံဆူရရတော့ကျက်တယ်
။မတူပီဟာခလမ်းပေါ်မှာဇန်နဝါရီလ3ရက်နေ့ကတိုက်ပွဲဖြစ်ပြီးနောက်စစ်တပ်ဖက်ကအရဝတ်တွေနဲ့တွာလာလှုပ်ရှားနေတာတွေ့ရတယ်လို့ CDF မတူပီဘက်ကပြောပြီးအရသာပြည်သူတွေအနေနဲ့တောင်းရသွားတာတောလိုက်တာညဘက်အပြင်ထွက်တာတွေမလုပ်ဖို့ CDF မတူပီဘက်ကတိုက်တွန်းထားပါတယ်။ဒီကနေ့တိုက်ပွဲဖြစ်နေတဲ့မတူပီဘက်ကအခြေအနေကိုမေးနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ။
ကိုကြကြသိန်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့သတင်းဌာနတစ်ခုကိုစစ်ကောင်စီဘက်ကဘာကြောင့်တရားစွဲလိုက်လဲဆိုတဲ့အကြောင်းကိုပြောပြကြပါတယ်ရခိုင်ခြေစိုက်အွန်လိုင်းသတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကိုနိုင်ငံတော်အကြီးအကဲပြက်စီမှုပုံမှန် 124 ကနဲ့စစ်ကောင်စီဘက်ကတရားစွဲလိုက်ပါတယ်ပလဝမြို့နယ်တဲကစစ်တပ်တန်ရင်တစ်ခုမှာလမ်းဖြူထောင်ထားတယ်ဆိုတဲ့သတင်းဖော်ပြခဲ့ပြီးတဲ့နောက်ခုလိုတရားစွဲခဲ့တာဖြစ်တယ်လို့ Western News Editor ချုပ်က VOE ကိုပြောပါတယ်ပြစ်ဒဏ်ကြီးလေးတဲ့ပြစ်မှုမျိုးနဲ့တော့သတင်းမျိုးနဲ့သတင်းမီဒီယာလုံငန်းတစ်ခုပေါ်တရားစွဲရတဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်ကအွန်လိုင်းသတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကိုသတင်းဖော်ပြမှုနဲ့ပတ်သက်ပြီးထောက်နဲ့အနှစ်20အထိချနိုင်တဲ့နိုင်ငံတော်အကြီးအကဲပြက်စီမှုရာဇသက်ကြီးပုံမှန်124ကကြီးနဲ့ရခိုင်ပြည်နယ်စစ်ကောင်စီဘက်ကတရားစွဲထားပါတယ်။ပြည်ခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ28ရက်နေ့ကချင်းပြည်နယ်ပလဝမြို့နယ်တဲကစစ်ကောင်စီတပ်ရင်းတစ်ခုတောင်ကုန်းမှာအလံဖြူထောင်ထားတယ်ဆိုတဲ့သတင်းကြောင့်အခုလိုတရားစွဲခံရတယ်လို့ယူဆတဲ့အကြောင်း Western News သတင်းဌာနတီထောင်သူလည်းဖြစ်အက်ဒီတာချုပ်လည်းဖြစ်တဲ့ဦးမနခွာညိုက VOA ကိုပြောပါရစေ။
Bajang สุดเลยสรุปจะรู้สึกว่าติงเงินวันนี้สาเรอ่าพูดในภาษาชาวมาลาวแต่ว่าทุกที่นี่เราจะรู้ที่นี่อ่าปีกเลยเอ่อชาวบ้านนี่อาจจะรู้แต่ละวันเนี่ยปัจจุบันเราจะรู้ว่าประเทศนี้เชื่อเกี่ยวกับสิ่งของสิ่งการนี่ก็ต้องรู้แต่ละวันผ่านมาอัลลัมชูทองแม่กิสระเป็นตัวจะรู้ประเทศนี้เชื่อเกี่ยวกับอินดับวิมาเป็นแต่ที่เราเนี่ยจะมาแต่ที่จะรู้อินดับวิมาเป็นกูจะทุ่งอ่างบุรีที่อยู่จารอ
ตัวเราที่เราจะจีเนอเมื่อสุดเลยสุดไปดูเพื่อนที่เราเตะยาในสายนี้อะไรก็เล่นชีวิตเนี่ยเราจะรู้จารอที่ปีกเลยที่นี่กับเมื่อตัวที่จู่สูเจียที่นี่นักฟุตบอลที่ด่าเป็นนี่เล่นเนี่ยตัวเออเป็นอะไรตัวยามาเตะอุ้งเท้าเลยสุดไปดูจะรู้จารอที่อะไรเราไม่จะรู้ที่ด่าว่าปีกเลยยังก็ยังใครพี่เนี่ยอุ้งเท้าอยู่มาปีลูกเด็ดเรื่องสัตว์ชนิดไปมา Western News ทนายกุฎิอาสุรากามีมาเสด็จอพอลูอเมียเชมิลอยอายงจิมุยอาวเดรนพอปยารามูอากุลูติอาสเวสุโบลอยาราพิเตลูยาคายบินเอสิกาวสิกาอุลาเตงาเดรนมิยาริโกเปียจากเกวารีมูลากายาสุดาจิปอมาเตียนัสเซลิกาจิโกเซียนาเต็งบิเรนาฟิวายลาเซลิเยปิสิงเกเรเทมาเจมโรเนเจมโรดารีอพอมงติอาวมลิซาอาวลุงโซปิลูตุริโกเยยูเมลูเทตุนชาบี ท่านนายกเลือกตั้งในการนี้เนี่ยเสียที่ตัวเองรับผิดไปสกังสิกาเดินทางนาริกูพิจารณาเตรียมดาวตัวเนี่ยเดินทางนาริกูอากุลูจีเลียปงมาเนี่ยที่อาสเวสุราเรลงนี่ได้เจ้าเตรียมทำอะไรเนี่ยเตรียมดาวตัวยัดดิบุอัตโตริคเคลาร์เรลูอุบนาควานยูกาพิบารีตัวเยวอสเตนนิวส์เตรียมชนะฮะออนไลน์งานนี้เตรียมดูพิจารณาเตรียมทางนาพิบีเตรียมลงงานลูกไก่บุตรเอเนรีสุยาเทมาเตรียมเว็บมาปงเตรียมทาร์เรเตรียมมีดาวลงงานดูพิบารี
ปีกันนี่ดิสมาลาสกุยานี่กันเลยเวสเทิร์นนิวส์ยองแอนติชีเนียกูลงจุดที่จะพูดเรื่องไล่เลี้ยงชาวพูดเรื่องลูกเขยเรื่องลูกพี่บาร์เรย์เวสเทิร์นนิวส์ปัตมาเลยตัวเต้าชาวจันโรสลองชีปีโดเดียวลาวิโดวุ้นชาลาเรื่องชีเดียวจันโรสยองวุ้นชาลาเรื่องวุ้นวิโดเมียลาเรื่องนี่เมียลาเรื่องชีเดียวสิ่งของสุดท้ายเรื่องมันต้องเนี่ยสุดท้ายเต้าชาวจันโรสเปลี่ยวเวลาเรื่องชีโดที่บอกว่าเราอย่างกูสู้ๆว่าพี่ตัวเราบุรีเนี่ยเราสู้เช่นกันเ ဆက်ချပါပါဖြစ်တဲ့ပုံမှန်နဲ့ကျွန်တော်တို့ဆွလိုက်တယ်ဒီပုံမှန်ကကျွန်တော်တို့အရင်ကစိုးရိမ်ရရှိတဲ့ပုံမှန်တွေဖြစ်တယ်ဆက်ပြီးဒီလိုပုံမှန်တွေတက်တာအဖြစ်ကျွန်တော်တို့အတွက်ကျွန်တော်နောက်မှရှိတဲ့ဟာသတင်းထောက်တယ်နောက်သတင်းဒီဌာနတစ်ခုလုံးကိုကျွန်တော်တို့ကအခုပြုစုစီရှင်းလိုက်ရတဲ့အချိန်အချိန်ဖြစ်နေတယ်။ဆိုတော့တရင်ဖောက်ပြီလေအောင်လို့အခုတိန့်ဆောင်နေရတဲ့အချိန်မှာရှိနေတယ်။ခိုင်မာအဲ့လိုပုံမှန်နေနဲ့ဆွတ်ဆိုတဲ့ဒီသတင်းဌာနတွေမရှိဘူးဆွေးတာအများဆုံးဆိုလို့ရှိရင်ငါကကြည်ခောက်ဝင်မတရားအသိရှိခွန်နဲ့သူတို့ဆွေးတာပဲရှိနေတယ်။အခုပုံမှန်ကအရန်ကိုပြန်ပြန်တယ်တူတူလေးကိုကျွန်တော်တို့ကစိုးရိမ်ရတဲ့အချိန်ကြီးရှိနေတဲ့အနေအထားမှာရှိနေပါလေမှာ
။ဒီကရဩဂတ်လကစလို့သတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေအရင်ကသတင်းထောက်လုတ်ခဲ့ဘူးတဲ့သတင်းမီဒီယာသမားတွေထပ်မံဖမ်းဆီးခံခဲ့ရပြီးပြင်းထန်တဲ့ပုံမှန်တွေနဲ့တရားစွဲခံရတာရှိသလိုသတင်းသမားတချို့လည်းဖမ်းဆီးထောင်ချအရေးယူခံရတာတွေဆက်လက်ရှိနေသေးပါ2021အောက်တိုဘာလတုန်းက Zia Time Page မှာ admin လုတ်ပေးဘူးလို့ဆိုပြီးမေးမြန်းဖို့အတွက်စကမ်းကိုလာဖို့ခေါ်တဲ့အတွက်သွားချိန်မှာတခါတည်းအဖမ်းခံခဲ့ရတဲ့ VOM သတင်းထောက်ကိုဒီကနေ့ဇန်နဝါရီလ6ရက်မှာပုံမှန်905ကာဂျီနဲ့ရွှေဘိုထောင်တွင်းတရားရုံးကနေထောက်နဲ့နှစ်နှစ်ချလိုက်ပါတယ်ပြည်တဲ့ချမှတ်ခံရတဲ့ပြည်ဖြူအောင်ဟာတင်ငန်းဝင်းနဲ့သွားရကတခါတည်းဖမ်းခံရတာဖြစ်ပြီးတော့အခုလိုထောင်ချခံခဲ့ရတာပါပြည်ခဲ့ရပိုင်းတုန်းကလည်းရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေစိုက်တန်လွင်သွေးချင်းသတင်းဌာနအက်ဒီတာချုပ်ဒေါ်မြဝင်းရံကိုညောင်ရွှေမြို့မှာရှိတဲ့တောင်လေးလုံးအချင်းထောင်မှာတရားရုံးကပုံမှန်905ကာဂျီနဲ့ထောင်နဲ့နှစ်နှစ်ချမှတ်ခဲ့ပါတယ်အက်ဒီတာချုပ်ဒေါ်မြဝင်းရံဟာပြည်ခဲ့တဲ့ဇူလိုင်လ20ရက်ကတောင်ကြီးမြို့နေအိမ်မှာသမီးနှစ်ယောက်နဲ့အတူဖမ်းဆီးခံခဲ့ရတာပါစီအနာတိန်ကြီးစန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ချိန်ကလည်းစစ်ကောင်စီကတရင်တော်တချို့ကိုဖမ်းဆီးတာတွေရှိခဲ့တယ်လို့တရင်ဌာနရှိခုကိုလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်စစ်တဲ့အာနာတိန်ပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့တရင်သမားတရားကျော်ရှိပြီးဆယ်ယောက်ထက်မနည်းထောင်ချခံခဲ့ရပါတယ်56ယောက်ကတော့ပြန်လည်လွတ်မြောက်လာတဲ့အတွက်လက်ရှိမှာတရင်သမားအယောက်90လောက်အချင်းထောင်တီးတီးမှာဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ပြည်တွင်းကတရင်တော်တွေပြုစုထားတဲ့အစည်းအဝေးအရသိရပါတယ်ရှင်
အကင်မြူတွေပြောပြတာတော့ဖြစ်ပါတယ် VOA ကနေချာတော်လေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့အတန်လွင့်ပေးသွားမှာဖြစ်ပြီးတော့ဦးအောင်ခင်ရဲ့မြန်မာရေး30ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလောက်အစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဖြူရီကနေခြားသရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းတုံမီတာ19 25 30နဲ့လိုင်းလက်မီတာ190လို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုအစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့အတူတိုင်းရင်းသတင်းလောက်အစည်းအဝေးကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။2020ရွေးကောက်ပွဲဝင်ဖို့တီထောင်လိုက်တဲ့မွန်ညီညွတ်ရေးပါတီဟာစစ်ကောင်စီနဲ့ပူးပေါင်းလိုက်တဲ့အတွက်စီးလုံးညီညွတ်ရေးပြက်ပြားသွားရပုံကိုဦးအောင်ခင်ကရေးပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
။မြမပြည်တောင်ပိုင်းဖြစ်တဲ့ပဲခူးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းရဲ့စစ်ဘေးဒုက္ခတွေအခြေအနေကိုဇန်နဝါရီလ2ရက်နေ့ထုတ်တန်လွင်တိုင်းပြည်ထောင်နာကဖော်ပြပါတယ်။တရင်ပြည်နယ်မှာဒုက္ခတွေ6000ကျော်၊ပဲခူးတိုင်းမှာ3000ကျော်၊တနင်္သာရီတိုင်းမှာ3900ကျော်ရှိပြီးမွန်ပြည်နယ်မှာတော့ဒုက္ခတွေ3900ကျော်ရှိပါတယ်။ဒုက္ခတွေဥယျာဟာတိုးပွားနေပါတယ်။မွန်ပြည်နယ်မြောက်ပိုင်းကြိုက်တုံနဲ့ဘီးလင်းမှာသာစစ်ဘေးဒုက္ခတွေရှိပုံရပါတယ်။ပြည်သူကကွေတက်ရှိပြီးကရင်ပြည်နယ်နဲ့ဆက်နေတာကြောင့်တိုက်ပွဲတွေဖြစ်ပွားနေပုံရပါလေ။မွန်ပြည်နယ်မှာဝါအရင်ဆုံးနိုင်ငံရေးပါတီဟာမွန်ပြည်စစ်ပါတီပါ။1995ခရဲကစစ်တပ်နဲ့အပြစ်ရထားတာမို့အပြစ်ရစစ်တပ်26နှစ်ရှိပြီဖြစ်ပေမဲ့ရည်မှန်းချက်နဲ့အလန်းဝင်းနေပုံရပါလေ။လက်နဲ့မကိုင်းတဲ့အဖွဲ့ကတော့မွန်ညီညွတ်ရေးပါတီဖြစ်ပါလေ။မွန်အမျိုးသားပါတီနဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီတို့2019မှာပူးပေါင်းပြီးတည်ထောင်တဲ့မွန်ညီညွတ်ရေးပါတီ2020ရွေးကောက်ပွဲမှာပြည်내အမှတ်6နေရာအနိုင်ရရှိတာဟာမွန်ပြည်သူတွေအတွက်ကြည်နူးစရာဖြစ်လာပါတယ်။ပါတီနှစ်ခုမပူးပေါင်းခင်ကတော့ကိုယ်စလဲ3နေရာသာရရှိပါတယ
်။မွန်ပြည်내မှာနိုင်ငံရေးပါတီအတော်များများရွေးကောက်ပွဲဝင်ကြပေမဲ့မွန်ညီညွတ်ရေးပါတီနဲ့ NLD ကသာလူထုထောက်ခံမှုအများဆုံးရပါတယ်။ဒါကြောင့်နှစ်ပါတီကြားပြိုင်ဆိုင်မှုလည်းပြင်းထန်လာပါတယ်။ NLD policy မှာတိုင်းရင်းသားနဲ့ပတ်သက်ပြီးပြည်ပြည်ပြင်းပြင်းဖော်ပြတာမရှိလို့ကိုယ့်ပါတီနိုင်အောင်လုပ်ပြီးကိုယ်လန်းကိုယ်သွားရမယ်လို့မွန်ညီညွတ်ရေးပါတီဒုက္ခတာနိုင်ချမ်းတွဲကဆိုပါတယ်။ပါတီဥက္ကဋ္ဌနိုင်တင်အောင်ကတော့လွန်ခဲ့တဲ့အောက်တိုဘာလကကွယ်လွန်သွားခဲ့ပါတယ်။ဒါပေမဲ့ဆရာနာသိန်းကောင်စီနဲ့ပူးတွဲဆောင်ရွက်ဖို့သဘောတူတာကြောင့်မွန်ညီညွတ်ရေးပါတီဟာမညီမညွတ်ပဲဖြစ်လာပါတယ်ဘိုဟိုကော်မတီဝင်အများစုမဲနဲ့ပူးတွဲလုပ်ကင်ဖို့ဆုံးဖြတ်တာမို့ကြံဘိုဟိုကော်မတီဝင်၃ပုံ၃ပုံကျော်ကပါတီကနှုတ်ထွက်စာတင်ကြပါတယ်ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံသူနဲ့စစ်ကောင်စီကိုထောက်ခံသူစသဖြင့်အုပ်စု၂မျိုးကွဲလာပါတယ
်မွန်ညီညွတ်ရေးပါတီခေါင်းဆောင်၂ဦးကိုစစ်ကောင်စီကနေရာပေးပါတယ်တဦးကိုဘိုဟိုအုပ်ချုပ်ရေးကောင်စီဝင်အဖြစ်လက်ခံပြီးကျန်တူကိုပြည်내အုပ်ချုပ်ရေးကောင်စီဝင်အဖြစ်သတ်မှတ်ပါလေ။ဖြစ်ကောင်စီဝင်ဖြစ်လာပြီးမကြမီမော်လမြိုင်ဘလူးကျွန်းတရားကိုပိုချောင်းအောင်ဆန်းတရားကနေတန်လွင်တရားလို့အမည်ပြောင်းလိုက်ပါလေ။မွန်လူလူကတော့ရမညာလို့ပေးကျင်ပါလေ။ဝန်တိုင်းရင်းသားတွေဟာသဘောထားအမျိုးမျိုးကွဲပြားနေပြီမဲ့ဝေရွန်နိုင်ငံထူထောင်ရေးဆိုတဲ့ဘုံကြီးမှန်းချက်ခိုင်ခိုင်မာမာရှိဖို့လိုတယ်လို့မွန်အမျိုးသမီးကွန်ဝုဒ်ကနိုဝင်ဘာလ9ရက်နေ့ထုတ် Transnational Institute စာဆောင်မှာဝေဖန်သုံးသပ်ထားပါတယ
်။မွန်နိုင်ငံရေးပါတီကြီးနှစ်ခုပူးပေါင်းပြီးမွန်ညီညွတ်ရေးပါတီထီထောင်နိုင်တာဟာအနာဂတ်ဖက်ဒရယ်နိုင်ငံရဲ့အခြေခံအုတ်မြစ်အဖြစ်မွန်ပြည်သူတွေကယုံကြည်တယ်လို့ဆိုပါတယ်။အခက်အခဲမျိုးစုံကိုကျော်လွှားပြီးကွဲပြားနေတဲ့အုပ်စုတွေကိုစူးစီးနိုင်တဲ့အတွက်မွန်ညီညွတ်ရေးပါတီပေါ်ထွက်လာတာပါ။ဒါကြောင့်2020ရွေးကောက်ပွဲဟာမွန်နိုင်ငံရေးကိုဂုံတရီတိုးစေတယ်လို့ပြောကြပါတယ်။ဒါပေမဲ့ဆရာနာသိမှုကြောင့်မွန်နိုင်ငံရေးဟာဂုံတိခါကြာဆင်းရပြန်ပါတယ်။စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တဲ့အတွက်မွန်ညီညွတ်ရေးပါတီကနှုတ်ထွက်သွားသူအများအပြားရှိလာပါတယ်။စစ်ကောင်စီနဲ့လက်တွဲတာကိုမှန်ကန်တယ်လို့ထင်တဲ့အုပ်စုနဲ့မှားတယ်လို့ထင်တဲ့အုပ်စုကွဲပြားသွားပါတယ်။စီးလုံးညီညွတ်ရမယ့်အချိန်မှာကွဲပြဲကုန်တာဟာအားနည်းချက်ဖြစ်လာပါတယ်။
မွန်ပြဿနာပြရှင်းရင်းနဲ့စစ်တပ်မကြီးစိုးရေးကိုမွန်လူလူကလိုလားပါလေ။ဒါကြောင့်မွန်ညီရွေးပါတီဟာဘယ်အတွက်ကြောင့်စစ်ကောင်စီနဲ့ပူးပေါင်းနေဆိုတာမစင်စားတတ်အောင်ဖြစ်နေကြပါတယ်။ကိုဗစ်ရောဂါဒဏ်နဲ့စစ်အာဏာသိမ်းတဲ့ဒဏ်ကြောင့်မွန်ပြည်နယ်မှာလူမှုစီးပွားရေးအခြေအနေယိုယွင်းပျက်စီးနေပါတယ်။ CDM အာဏာပြန်ဆန်ရေးလှုပ်ရှားမှုကြောင့်ကျန်းမာရေးကဏ္ဍမှာလည်းယိုယွင်းနေပါတယ်။စစ်ကောင်စီလက်ထက်မွန်ပြည်သူတွေဒုက္ခရောက်နေတာကိုစစ်ကောင်စီနဲ့လက်တွဲနေတဲ့မွန်ညင်ညူပါတီလည်းဘာမှမတတ်နိုင်ပါဘူး။ဒါကြောင့်လက်ရှိမွန်နိုင်ငံရဲ့အခြေအနေဟာမွန်ညင်ညူပါတီတီဆောင်စဉ်အချိန်မျိုးပြန်ရောက်နေပြီလို့ဆိုပါတယ်။အခြားတိုင်းရင်းသားအနေနဲ့လက်တွဲပြီးဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ထောင်မယ်ဆိုရင်အရင်ဆုံးမွန်စည်းလုံးညင်ညူရေးကိုတည်ဆောက်ရပါလိမ့်မယ်။အခုတော့မွန်ညင်ညူရေးဟာအလှမ်းဝင်နေပုံရပါတယ်။မွန်လူမျိုးမကွဲပြောက်ရေးနဲ့ဖိနှိပ်မှုကင်းလွတ်ရေးကိုအာမခံဖို့မွန်လူလူမာရောမွန်ကောင်းဆောင်ပိုင်းမှာရောတာဝန်ရှိကြောင်းမွန်အမျိုးသမီးသူတေတီကွန်ဝုဒ်ကသုံးသပ်ထားပါတယ်ခင်ဗျာ
။ဥောင်းခင်အပတ်စဉ်တင်ဆက်တဲ့မြမအရေး30ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတခါတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲတဲ့အိုမီခရွန်ပြင်းထန်နိုင်မှုအကြောင်းကိုပြောထားပါတယ်။COVID-19 မျိုးကွဲတဲ့ Omicron ဟာကူးစက်မြန်လွန်းတာအပြင် COVID ကာကွယ်ဆေးအပြည့်မထိုးထားသူနဲ့ကိုယ်ခံအားနည်းနေသူတွေအတွက်ပြင်းထန်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာဒီမျိုးကွဲတဲ့စာကူသူ၄ဦးစတွေ့လာချိန်မှာနိုင်ငံတကာမှာလည်းအခုလိုပြင်းထန်မှုစတွေ့လာတာမို့မြန်မာပြည်သူတွေနဲ့တာဝန်ရှိသူတွေဘာတွေကိုကြိုသိပြင်ဆင်ထားသင့်ပါလဲဒီအကြောင်းကိုတော့ New York မြို့ Wake of High CEO ငါဒီညင်ကြားရေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုန်းကနေတဆင့်ကူးစက်ကူးတာပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့ Omicron မျိုးကွဲသစ်ကပြန့်နှံ့တာမြန်လွန်းတာကိုတွေ့ပြီးမှနောက်ထပ်အခုနိုင်ငံတကာမှာတွေ့တဲ့ထူးခြားမှုတွေအရာပေါ့နော်မြန်မာနိုင်ငံမှာလည်းဒီပြီးခဲ့တဲ့ဘက်ကပဲ Omicron 4ဦးမှာစတွေ့လာပြီးမှမြန်မာပြည်တွက်ချိုးသိပြင်ဆင်ထားတင်တာကိုပြောတဲ့နေရာမှာအဓိကဘာကိုစပြောခြင်းလဲဆရာကြီး
အခုကျွန်တော် Omicron တွေ့တယ်ပေါ့နော်ဒါပေမဲ့လည်း CDC မှာပြောတာတကယ်တော့ Omicron က42-43ရာခိုင်နှုန်းတော့ပဲရှိသေးတာတဲ့ဆိုတော့တကယ်တော့ဒီ Delta အကြံဉာဏ်နဲ့ပါတယ်ပေါ့လीဆိုတော့ Delta နဲ့ Omicron နဲ့ mix ဖြစ်နေတာပေါ့နော်ဆိုတော့ဒါလည်းကျွန်တော်တို့စီမောင်းနိုင်ငံတကာမှာစစ်ရတာတော်တော်ခက်ပါတယ်ဟိုပို့ပြီးတော့advanced level ပေါ့နော်တခွဲခံအစင်စင်မှာတွားပြီးတော့မှ typing တွေလုပ်ပြီးရခါကြတော့မှဘာလဲဆိုတော့ခွဲလို့ရတဲ့အပိုင်းပေါ့ကျွန်တော်တို့စီမာတော့မှ Department of Health လို့ခေါ်တဲ့ New York State ကကျွန်မကြီးဦးစီးဌာနအကြီးဆုံးပေါ့နော်အဲ့ဒီမှာမှကျွန်တော်တို့လုပ်လို့ရတာပါကျွန်တော်တို့အပြင် laboratory မှာကျွန်တော်လုပ်တဲ့ဟာဒီ virus မျိုးကွဲကိုကျွန်တော်စမ်းလို့မရပါဘူးဆိုတော့လေးယောက်တွေ့ရဆိုတာကသူတို့စမ်းလိုက်တဲ့လေးယောက်လीဒါပေမဲ့အဲ့လေးယောက်ကနေဘယ်နှယောက်ပွာတော့တွေ့ဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်အခုကျွန်တော်တို့အမတခုကိုကျွန်တော်ပြောရလို့ရှိရင်ဒီအခုလက်ရှိတကယ်ကျွန်တော်တို့မှာ case တော်တော်လေးများလာပါတယ်နှစ်ပတ်ရှိပါပြီကျွန်တော်တို့ဥပမာပြောရလို့ရှိရင်ကျွန်တော်ဆေးရုံမှာဆိုရင်တကယ်ကျွန်တော်တို့2020အရန်ကိုစိုးစိုးပါဖြစ်တဲ့အချိန်ကိုရောက်ဖို့တော်တော်လေးကိုကတ်နေပြီပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီကျော် Omicron ကဒီပြန့်နှံ့နှုန်းမြန်ပေမဲ့မပြင်းထန်ဘူးလို့ပြောနေတဲ့အနေထားကအခုဘယ်လိုတွေ့ထားလဲဆရာကြီ
းခြုံငုံပြီးတော့ပြောရလို့ရှိရင် Omicron က mild disease ပါvaccine ထိုးထားတဲ့လူတွေမှာဟုတ်ပါတယ်ဒါပေမဲ့တစိမ့် severity ပဲ vaccine မထိုးထားတဲ့လူတွေအတွက် vaccine မထိုးထားဘူးလို့ကျွန်တော်ပြောခြင်းတဲ့အပိုင်းမှာ number 1ကကျွန်တော်တို့ဒီနိုင်ငံမှာတော့ vaccine ဆိုတဲ့ဟာကိုဒီ Pfizer နဲ့ Moderna နဲ့အဓိကကိုပြောတယ်ပြီးလို့ရှိရင်အခုကတော့ fully vaccinated ဆိုတဲ့စကလုံးမှာ၃လုံးထိုးတဲ့စကားကိုပြောတယ်ဆိုတော့၄လုံးနဲ့က enough မဟုတ်ဘူးဆိုတော့ vaccine အပြည့်ထိုးတယ်ဆိုတော့၃လုံးကိုပြောကြတဲ့အပိုင်းကိုရောက်လာပြီအခုဟာဆိုတော့နောက်တစ်ခုက၃လုံးထိုးထားပေမဲ့တချို့လူတွေကကီမိုရထားတဲ့လူတွေကင်ဆာဖြစ်လို့လုံနေတဲ့လူတွေဥပမာ HIV သမားတွေတချို့လူတွေကြတော့လေဥပမာကြောက်ခတ်မကောင်းလို့ဒါလည်းစလုံနေရတဲ့လူတွေအသေးမကောင်းတဲ့ရေဖြင်းဆွဲနေတဲ့လူတွေဆိုအမျိုးမျိုးရှိကြတာပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့ vaccine ထိုးပေမဲ့ vaccine ကောင်းကောင်း response မလုပ်တဲ့အတွက်ကြောင့်သူတို့ကလည်း vaccine မထိုးတဲ့လူတွေအတူတူလောက်ပဲသွားရှိကြတယ်ဒါပေမဲ့ဒီနိုင်ငံမှာတော့အဲ့ဒီလူတွေအတွက်ကျွန်တော်တို့မှာဆေးလေးရတော့နည်းနည်းပါးပါးရှိသေးတယ်လीလုံလို့ရတဲ့အပိုင်းတွေရှိတာပေါ့ကျွန်တော်တို့မှာ monoclonal antibody ရဲ့နောက်တစ်ခုကဒီ antivirus ဆိုတဲ့ဟာလေးတစ်ခုရှိတယ်ပေါ့နော်ဆိုတော့ဒါလေးကျွန်တော်ပေးလို့ရတဲ့ဘိုင်းရှိနေတော့နည်းနည်းတော်သေးတာပေါ့အဲမဲ့တခြားနိုင်ငံတွေအတွက်ကတော့ဒါတွေကမရှိသေးဘူးဆိုတော့ပို့ပြီးတော့ကြောက်စရာကောင်းတယ်ပေါ့လေနောက်တစ်ခုကဒီတရုတ် vaccine ဒီကျွန်တော်ဒီ messenger ရောနည်းနည်းတော့နိုင်ရှင်လို့တော့မရသေးတဲ့အနေထားတစ်ခုတော့ရှိတာပေါ့နော်ဆိုတော့ဒီ vaccine သုံးလုံးထိုးလို့လည်း fully vaccinated လို့ကျွန်တော်အနေနဲ့ကသတ်မှတ်လို့အခုချိန်မှာသိတော့မရသေးဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီတရုတ်ကာကွယ်ဆေးတစ်ဖြစ်တော့ဒီ Sinopharm နဲ့ Sinovac ပေါ့နော်မြန်မာနိုင်ငံမှာအများစုသုံးနေတာနဲ့ပတ်သက်ပြီးတော့ရောဆရာတို့ဆုံးတွေ့ထားတာလည်းရှိလား
ကျွန်တော်တို့တော်တော်များများတော့တွေ့တယ်ကိုရတွေ့တယ်ဆိုတာလေ antibody မထွက်လာဘူးပေါ့နော် spike protein ကိုမထွက်လာတဲ့ဟာတွေတော့ရှိတယ်ပေါ့အတူပြင်ကျွန်တော်တို့စီမှာတော့ Colombia တို့ဒီ Latin America country တွေမှာထိုးလာပြီးတော့ရောက်တဲ့လူတွေပေါ့လေဆိုတော့ covid ရှိရတော့နည်းနည်းလေးတော်သေးတယ်လို့ပြောရမှာပေါ့နော်အနေအထားတစ်ခုရှိတယ်ကွာကျွန်တော်ဒီ India တရုတ်ပြည်အားတစားလို့ရှိရင်ပေါ့လေ
ဟုတ်ကဲ့အဲ့တော့အဓိကအဲ့ဒီအခြေအနေပေါ်မှာဘယ်လိုလုပ်ဖို့များပြီးအကြံပေးခြင်းလဲ
ကျွန်တော်အကောင်းဆုံးချင်ချင်ပြီးတာတော့ကိုယ့်အကူကာကွယ်ပါပေါ်စားပါနဲ့ Omicron က mild disease လို့ပြောနေတဲ့ဟာကိုခေါင်းထဲမှာတနက်လောက်ဖယ်ထားပါပြည်ပနိုင်ငံမှာ vaccine ဟိုလူကြီး30ထိုးပြီးလို့ပြောပေးမယ်တကယ်30ရောထိုးတာဟုတ်ကောဟုတ်ရဲ့လားနောက်တစ်ခုက effectively vaccinated ဖြစ်တယ်လားဟုတ်ကောဟုတ်ရဲ့လားဆိုတော့ကျွန်တော်ကမသိသေးဘူးလေဆိုတော့ထိုးလိုက်တာတော့ထိုးလိုက်တာပဲလေ antibody မထွက်လို့ရှိရင်ဒီလူရောက်30ဆိုတာလေတကယ်တမ်းပြောလို့ရှိရင်ဘယ်လောက်ကြီးဒီ effective မဖြစ်လောက်နေအနေထားရှိနိုင်သေးတယ်ပေါ့နော်ဒါကြောင့်မလို့ကိုယ့်အကူထိုးပြီးရင်လည်းကာကွယ်ပါမပေါ်စားပါနဲ့ Omicron က mild disease လို့ပြောတာဒီ messenger RNA ကို fully vaccinated လုပ်ထားတဲ့လူတွေဒါမှမဟုတ်လို့ရှိရင် AstraZeneca ထိုးထားတဲ့ COVID shield ထိုးထားတဲ့ဒီ European country တွေနဲ့ England တို့ဘောက်မှာရှိတဲ့ country မှာရှိတဲ့သူတို့ကသုံးလုံးထိုးထားပြီးတဲ့လူတွေအတွက်ကမှန်ပါတယ် Sinopharm တို့ဒီ kill virus ထိုးထားတဲ့လူတွေအတွက်ကျွန်တော်တို့မှာ data မရှိပါဘူးအကောင်းဆုံးနည်းလမ်းတစ်ခုပဲပြောရလို့ရှိရင်တော့ဖျားလို့ရှိရင်ကိုယ့်ကိုခွဲနေပါလက်ဆေးပါ mask တပ်ပြီးအပြင်ကိုသွားပါဖြစ်နိုင်လို့ရှိရင်လူစုလူဝေးတွေနဲ့မနေပါနဲ့ကျွန်တော်အတန်တန်ပြောသလိုပဲပေါ့နော်ခမင်းတွေဟိုစိုင်ထဲမှာခမင်းစားရတယ်အပြင်မှာစားတာပိုးရပိုးအနေနဲ့ကင်းပါတယ်ကိုယ်နေမကောင်းဖြစ်တယ်ဆိုလို့ရှိရင်လေချောင်းနာတယ်ဆိုရင်ဒီနေ့ဒီချိန်မှာကိုဗစ်ကလည်းကျန်တာမဖြစ်နိုင်ဘူးခေါင်းထဲမှာထားပြီးတော့ကိုယ့်ဟာကို precaution လုပ်လို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါကတော်တော်ကြီးကိုကာကွယ်ခြင်းဒီဆေးတွေကိုလေးလုံးထိုးမှငါးလုံးထိုးရတယ်ပို့ပြီးတော့ effective ဖြစ်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာတာဝန်ရှိသူတွေအနေနဲ့ပေါ့နော်ဆရာတို့အခုလုပ်နေတဲ့အတွေ့အကြုံတွေအရာအကျံပြုတ်နေတာမျိုးဆိုရင်တော့
ပြင်ဆင်ရပါမယ်ကျွန်တော်တို့2020တုန်းကကျွန်တော်တို့အများကြီးအသက်အသေးဆုံးရှုံးသွားတယ်ဆိုတာကျွန်တော်တို့ပြင်ဆင်မှုမရှိခဲ့လို့ဆုံးရှုံးသွားတာပါဒီရောဂါတလောက်ဆိုရင်သိလို့ပြင်ဆင်ခဲ့ရတယ်ဆိုရင်ကျွန်တော်တို့ဒီလောက်ထိဒီမဆုံးရှုံးနိုင်တော့ဆိုဒီအလုပ်သမားတွေပေါ့နော်ကျွန်တော်တို့ဆိုလို့ရင်ဆရာဆေးရုံနဲ့ပြောရလို့ရှင်ဆေးရုံမှာရှိတဲ့အလုပ်သမားတွေဆရာဝင်နှစ်သမားအစားဩဒီအဆုံဆုံဆုံးလူနာတွေကိုတည်ပို့တဲ့အလုပ်သမားတွေရဲ့အဆုံပေါ့နော်ဆိုစေးယုံဒီမှာဆိုတာအကုန်လုံးနေရာတွေမှာလိုတယ်မင်းစားခန်းမှာရှိတယ်စပိုးဆောင်မှာရှိတဲ့လူတွေလိုတယ်နောက် engineering department ပေါ့နော်ဒီစက်တွေကိုထည့်နေတဲ့လူတွေလိုတယ် oxygen filter တွေလုပ်တဲ့လူတွေလိုတယ်အဲတော့တန်ရှင်းရေးသမားတွေလိုတယ်အစုံပေါ့နော်ဆိုဒီလူတွေနေမကောင်းဖြစ်သွားလို့ရှိရင်နေရာအနှံ့မှာကျွန်တော်တို့စပြီးတော့အလုပ်သမားကြီးနေလာလို့ရှိရင်သူတို့ရဲ့အလုပ်ကိုတခြားတယောက်ကလုပ်ပြရမှာပါဘောက်လဲဆိုလူနာကလည်းများလာတယ်စေးယုံမှာလည်းနေမကောင်းတဲ့လူတွေလည်းဖြစ်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကြာလာလို့ရှိရင်အလုပ်လုပ်တဲ့လူတွေတပြီးတစ်ယောက်ပြီးတစ်ယောက်ဆက်ပြီးတော့အိမ်မှာဟိုကျွန်တော်ခေါ်တာတော့ fatigue ပေါ့နော်အလုပ်မလုပ်နိုင်တော့ဘူးမောပန်းလာတယ်အဲ့ရနေတစ်ဆင့်အေးမဝါရဲဟာပြစ်လာတယ်ဆိုတော့ဟိုအမျိုးစုံဆက်လက်ပြီးတော့ကြုံလာတယ်ပေါ့လေဆိုတော့ဒါတွေကကြိုတင်ပြင်ဆင်လို့ရှိရင်ရနိုင်တဲ့အပိုင်းတွေမှာပါလို့ပြင်ဆင်နေဆိုကျွန်တော်ဆိုရင်ပြီးခဲ့နှစ်ပတ်လောက်ပြန်နေစပြီးတော့မနေ့တိုင်းမှာကျွန်တော်တို့ meeting ရှိပါတယ် Saturday Sunday တော့မှာကျွန်တော်တို့မှ meeting ရှိပါကျွန်တော် Zoom နဲ့ပေါ့နော်စေယူမှာအဲ့လိုမျိုးနေရာအနှံ့ department ကလူတွေပြောကြတယ် radiology ဆိုရင် radiology department လူတွေကပြောတယ်ငါတို့မှာပါပြီးဖြစ်နေတယ်လေဒီသူနာပြုအပိုင်းနဲ့ဆိုလို့ရှိရင်လည်းအဲ့ဒီအပိုင်းကနေစပြီးသူတို့ဆက်လက်ပြီးတော့သူပြောဆရာရှိတဲ့အပိုင်းတွေကိုသူတို့ပြောကြတယ်သူနာပြုတွေဘယ်လောက်လုံနေတယ်လေဘယ်နေရာမှာလုံနေတယ်လေပေါ့ကိုမှ ventilator ပေါ့ဒီအသက်ရှူဆက်တွေဘယ်လောက်လုံမလဲဘယ်လိုတွေကိုအခုခေါ်မလဲပေါ့အဆုံပေါ့နော်ဒီလိုမျိုးတွေကျွန်တော်တို့ကပြောကြရတယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ပါစင်ကြမှာကနာကိုကိုဝင်းမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတစ်ခါတော့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ပြပေးခြင်းပါတယ်ဒီအစီအစဉ်ကိုတော့ FVBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲအတွင်းပိုနားရွာသား6ဦးဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာအင်ချီ130ကျော်ထပ်မံမီးလောင်ကျွမ်းခဲ့တယ်ဆိုတာနဲ့ကယားပြည်နယ်ဖူဆိုမြို့နယ်အတွင်းအရက်သား40နီးပါးမီးရှို့တပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကရနီခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းတွေကဘလို့အမြင်ရှိပါတယ်လဲဆိုတဲ့အကြောင်းလေးကိုကြားကြရမှာပါရှင
်။ဒီမှာကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားရာမှာဒေသခံလူထု6ဦးလက်နက်ကြီးကြီးစားထိမှန်ဒဏ်ရာရခဲ့ပါတယ်။ဒီဇင်ဘာလ9ရက်နေ့မနက်ပိုင်းကနမ်ခမ်းမြို့ဟိုနာရွာကောင်ပင်ရွာနဲ့ကောင်နောင်ဆောင်ရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့တာပါ။အာနာသိန်းစစ်တပ်ဟာစခန်းတစ်ကုန်းကနေပြီးတော့လက်နက်ကြီးနဲ့ကူပစ်ခတ်ရမှာဟိုနာရွာထဲကျလို့လူနေအိမ်တွေပျက်စီးပြီးလူကြီး3ယောက်နဲ့အသက်2နှစ်အရွယ်ကလေး1ယောက်အသက်5နှစ်အရွယ်ကလေး2ယောက်တို့လက်နက်ကြီးကြီးစားထိမှန်ဒဏ်ရာရလို့နမ်ခမ်းစီယုံကိုပို့ဆောင်စည်းကုထားရပါတယ်။ဇန်နဝါရီလ4ရက်မနေ့ပိုင်းနမ်ခမ်းမြို့မှာဈေးကြီးအတွင်လူနှုတ်ပြသက်ခံရပြီးတဲ့နောက်တရက် TNLA တပ်သားတွေမြို့တွင်ရပ်ကွက်တဲ့အထိဝင်ရောက်လှုပ်ရှားအင်အားပြပြီးအပြန်တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။ဈေးအတွင်းတပ်ခံရသူနှုတ်ကတော့ TNLA ရဲ့အခွန်ကောက်တဲ့သူတွေလို့သတင်းတွေထွက်နေပါတယ်
။ချင်းပြည်နယ်ထန်တလားမြို့မှာစံဝိုင်လ3ရက်နဲ့4ရက်နှစ်တွင်မှာလူနေအိမ်တွေထပ်မံမီးရှို့ခံရတာကြောင့်၂ရက်အတွင်းအိမ်ခြေ130ကျော်ထပ်မံလောင်ကျွမ်းခဲ့ပါတယ်။မီးလောင်မှုအချိန်ချင်းဖြစ်ပွားခဲ့တဲ့ထန်တလားမြို့မှာစံဝိုင်လ3ရက်နေ့က CDF ထန်တလားတပ်ဖွဲ့တွေခြေကုပ်ယူထားတဲ့ပက်ကိုစစ်ကောင်စီတပ်ဖွဲ့တွေကထိုးစစ်ဆင်လာပြီးပစ်ခတ်မှုတချို့ရှိခဲ့ပြီးတဲ့နောက်မွန်းလွဲ၂နာရီဝန်းကျင်လောက်မှာစစ်ကောင်စီဘက်ကလူနေအိမ်တွေကိုထပ်မံမီးရှို့ခဲ့ပြီး4ရက်နေ့မှလည်းထပ်မံမီးရှို့ခဲ့တယ်လို့ CDF ထန်တလားပြောရေးဆိုခွင့်ရှိသူကပြောပါတယ်ချင်းပြည်နယ်ထန်တလားမြို့မှာစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်စက်တင်ဘာလကနေစံနယ်လ၄ရက်နေ့အထိ၄လတာကာလအတွင်းမီးလောင်မှုအနည်းဆုံး၁၈ကြိမ်ဖြစ်ပွားခဲ့ပြီးဖျားကျောင်း9ကျောင်းအပါအဝင်လူနေအိမ်ခြေ800ကျော်လောင်ကျွမ်းပြာကျခဲ့ရပြီးတဟာထန်တလားမြို့ရဲ့ထက်ဝက်နီးပါးလောင်ကျွမ်းပျက်စီးမှုဖြစ်တယ်လို့သိရပါတယ်
ဖမ်းဆီးခံထားရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆိုင်ရဲ့ဇနီးနဲ့သားဖြစ်သူတို့ကိုဇန်နဝါရီလ3ရက်နေ့ညပိုင်းကကြိုက်ထုံမြို့နယ်တိန်စရက်အပိုင်းသုံးခွကျေးရွာရှိနေအိမ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကနေလာရောက်ဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးခံရသူ3ယောက်ကတော့ဒေါက်တာအေးဆန်စနီးဒေါခင်အေးမူတားလတ်နေဖြိုးဆန်နဲ့အိမ်အလုတ်သမားတူဦးဖြစ်တယ်လို့မိသားစုဝင်နဲ့နှိဆက်သူတူဦးကပြောပါတယ်။ဘာကြောင့်ဖမ်းနေဆိုတာကိုတော့မသိရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာလည်းမသိရသေးဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကအလုတ်နဲ့ထောင်တန်းနှစ်နှစ်ချမှတ်ခံထားရတဲ့ဒေါက်တာအေးဆန်ကိုလည်းလက်ရှိကြိုက်မရော့အကျဉ်းထောင်မှာနောက်ထပ်အမှုပေါင်း12မှုထပ်မံဆွဲဆိုထားတဲ့အတွက်ဆက်လက်ပြီးတရားရင်ဆိုင်နေရဆဲဖြစ်ပါတယ်။
ကရင်ပြည်နယ်မြောက်မတီမြို့နယ် KNU တပ်မဟာ 64K ကော်မြို့တစ် area ထဲမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဒေသခံလူထုနေအိမ်မှာကြန့်ရှိတဲ့ပစ္စည်းတွေကိုဖျက်ဆီးထားတဲ့အပြင် Nippon Foundation ကလှူဒါန်းထားတဲ့ပညာရေးကျန်းမာရေးအတွက်အဆောက်အဦတွေနဲ့တင်ထောက်ကူအသုံးဆောင်ပစ္စည်းတွေကိုဖျက်ဆီးထားတယ်လို့နေရပြန်ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဘက်ကကားဆိုင်ကနေတံပိုးရှိတဲ့ပစ္စည်းတွေကိုလည်းယူထားတာရှိတယ်လို့ 6K ကော်မှာရှိတဲ့ကျန်းမာရေးဝန်ထမ်းတဦးကလည်းပြောပါတယ် 6K ကော်မြို့မှာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကစစ်ကောင်စီဘက်ကမြေပြင်တိုက်ခိုက်မှုအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်၄ကီကော်မြို့တင်းနဲ့အနီးနာဝင်းကျင်ကျေးရွာ600ကျော်ကဒေသခံလူထု1000ကျော်ထွက်ပြေးတိမ်းရှောင်နေကြရပါတယ်
စစ်ကောင်စီကြောထောက်နောက်ခံအကျိုးသူလုပ်ငန်းတွေဖြစ်တဲ့မြန်မာပီယာ၊ဒဂုံပီယာနဲ့ ABC ပီယာတွေကိုတည်ယူရောင်းချခြင်းမလုပ်ဖို့နဲ့တည်ယူရောင်းချပါကဖမ်းဆီးအရေးယူသွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO မြစ်ကြီးနားခရိုင်ကနေထုတ်ပြန်လိုက်ပါတယ်။ဒီအချက်တွေကို2022ခုနှစ်ဇန်နဝါရီလ10ရက်နေ့နောက်ဆုံးထားလိုက်နာဆောင်ရွက်ပေးဖို့ဒီဇင်ဘာလ4ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကဒါဟာမြစ်ကြီးနားခရိုင်ဒေသအတွက်ခရိုင်ဖက်ကထုတ်ပြန်ထားတာဖြစ်ပြီးစစ်ကောင်စီကိုဒေါ်လန်ဆန့်ကျင်ရှုတ်ချတဲ့သဘောနဲ့ထုတ်တာဖြစ်တယ်လို့ပြောပါတယ်
ရခိုင်ပြည်နယ်ကမြို့ချင်းဆက်ဆက်နေတဲ့လမ်းတချို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကခရီးသွားတွေကိုစစ်ဆေးမှုအရင်ကထက်ပိုလှုပ်လာတဲ့အတွက်ခရီးသွားတွေစိုးရိမ်နေကြရတယ်လို့ကားသမားတွေလည်းအခက်အခဲဖြစ်နေကြပါတယ်။အခုလိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ဆေးနေတဲ့နေရာတွေကတော့ပုံနှကျွန်းနဲ့ရတေးတောင်ကားလမ်းကလက်ဝဲစာတိုင်၊သ တာစီနဲ့ပိန်းနှင်းချောင်းစားတဲ့ကျေးရွာနီးတွေမှာကိတ်ချပြီးခရီးသွားတွေကိုစစ်ဆေးနေတယ်လို့ရတေတောင်မြို့နယ်အငူမော်ကားလမ်းမှာပါစစ်ဆေးနေတာပါအရင်ကကားသမားတွေကိုလူအရေတွက်လောက်ကိုတာမေးမြန်းပေမဲ့အခုခါကတော့လူတဦးချင်းစီကိုကားပေါ်ကဆင်းခိုင်းတယ်လို့မက်စ်တွေကိုလည်းချွတ်ခိုင်းပြီးမှတ်ပုံတင်စစ်ဆေးနေတာဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကယားပြည်နယ်ဖူဆူမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့အရက်သား40နီးပါးအရှင်လက်လက်မီးရှို့တပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဒီလုံဆောင်ချက်တွေဟာဆေးရဆွေးမှုမြောက်တဲ့အကြမ်းဖက်မှုကိုကျူးလွန်တာဖြစ်တယ်လို့ Greenie ခေါင်းဆောင်တွေ Greenie အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမြန်နေစူးစီးတင်ဆက်ပေးထားပါတယ်။ကယားပြည်နယ်ဖူဆူမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့အရက်သား40နီးပါးအရှင်လက်လက်မီးရှို့တပ်ဖြတ်ခံခဲ့ရတဲ့ဖြစ်စဉ်ဟာလူခွင့်ရေးနဲ့တပ်ပိုင်းဆိုင်ရာကျင့်ဝတ်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့ Greenie လူခွင့်ရေးအဖွဲ့တာဝန်ရှိသူဥပညာကပြောပါတယ်
။မြန်မာတမရမှာလက်နာဆောင်တဲ့မြင့်မှုတပ်ပိုင်းဆိုင်ရာကျင့်ဝတ်ပေါ့နော်ဒါသူရဲ့ကျင့်ဝတ်တို့ပြောင်ချိုးဖောက်တယ်လို့ကျွန်တော်ပြောလို့ရတယ်။ကျွန်တော်တို့လူတိုင်းချင်းစာတမ်းမှုဥဒေရာဒီတပ်ပွဲတွေမှာထိလူမရတဲ့ဟာပေါ့နော်ကျွန်တော်ကကွယ်ပြဲမဲ့ဟာမှာအဓိကတော့ကျွန်တော်ပါလိုက်ဆောက်ရဲကြောင်းလေးပေါ့နော်။နောက်ပြီးတော့ပြည်သူလူထုကိုကျွန်တော်ကက်ကွယ်ပေးရမယ်ဆိုတာရှိတယ်။အဲ့တော့သူတို့ကိုယ်နိုင်ကကက်ကွယ်ပေးရမယ်ဟာကိုကက်ကွယ်ပေးမယ်နဲ့ဟိုဖန်စီတပ်ဖြတ်မှုကဒါအရှင်မင်းတင်းရလောရတာသူတို့ကျွန်းလို့လည်းသူတို့ရတယ
်။ဒီဇင်ဘာလ24ရက်နေ့ကဖရူဆိုလူထုကိုမီးရှို့တပ်ဖြတ်မှုတွေမှာအမျိုးသမီးကလင်းငယ်ရဲအပါဝင်အရက်သားပြည်သူ38ဦးထပ်မင်းတပ်ဖြတ်ခံရမှုကို Save the Children အဖွဲ့အနေနဲ့လည်းပြစ်တင်ရှုတ်ချထားပါတယ်။လူသားမျိုးနွယ်စုအပေါ်ချိုးဖောက်မှုဖြစ်တဲ့ရာဇဝတ်မှုအပြင်ဆေးရာဇဝတ်မှုလည်းမြောက်တယ်လို့ဥပညာကဆက်ပြောပါတယ်
။နောက်တစ်ခုကဆိုရဆုံးကတော့ကျွန်တော်လူသားမျိုးနွယ်စုအပေါ်မှာသူတို့ချုပ်ခွန်တာပဲ။ရာဇဝတ်မှုဟိုမြောက်ပါတယ
်။ Greenie မျိုးသားတူးတက်ရေးပါတီ KNPP အနေနဲ့လည်းလူထုအတွက်အပြင်းထန်ဆုံးတံပြန်တိုက်ခိုက်သွားဖို့ရှိတယ်လို့ KNPP အတွင်းရေးမှူးတက်ကုတင်နေကပြောပါတ
ယ်ဒီကရဆီရောဆုံးဆုံးထိပဲပေါ့သူ့တပြန်တချောင်းရမယ်ပြထောင်တော့ဟိုပြလောက်အောင်ဆိုလူထုကိုကျွန်တော်တို့ဖွဲ့စည်းကလူထုနဲ့တန်းတည်းရတည်မယ်ဆိုတာပြောထားပြီးသားဆိုတော့ဒါကတော့လူထုရဲ့ကိုယ်စားလူထုရဲ့တဲ့တံပြန်ပြလောက်အောင်ပဲ
ကယားခရီနီပြည်နယ်ဖရူဆိုမြို့နယ်မူဆိုရွာမှာ2021ခုနှစ်ဒီဇင်ဘာလ24ရက်နေ့ကစစ်ကောင်စီရဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုကိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ IIMM ကိုတည်တည်အထောက်ထားတွေနဲ့တကွပေးပို့သွားမယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းကအခုလ3ရက်နေ့မှာကျင်းပပြုလုပ်တဲ့ NUG ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းမှာ2021ခုနှစ်နှစ်လယ်ပိုင်းကနေ2022ခုနှစ်နှစ်ဆမိုင်းအထိရှစ်လတာကာလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒီသားခံရှမ်းလူထုတောင်းတဲ့ချီကနေရက်ကနေထွက်ပြေးတိမ်းရှောင်နေကြပါတယ်။ဒီအကြောင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
2021ဇွန်လကစပြီး2022ဇန်နဝါရီလအထိရှစ်လတာကာလအတွင်းရှမ်းပြည်မြောက်ပိုင်းတောင်ပိုင်းမြို့နယ်တော်များများမှာတိုင်းနာလက်နက်ကင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲမြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေအကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နေရစွန်ခွာထွက်ပြေးရတဲ့ဒေသခံလူထု1000ကျော်ရှိကြောင်းစစ်ဘေးရှောင်တွေကိုကူညီမှုပေးနေတဲ့ရှမ်းလူငယ်စိုက်လွိုင်ကအခုလိုပြောပါတယ
်ဟုတ်ပါပေါ့ရှစ်လတာကာလအတွင်းမှာဆိုရင်ပေါ့ဒီရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းပေါ့လေဟိုအထူးသဖြင့်တော့ဒီကြောင်မဲဒီပေါ်နံပါတ်2ရယ်ပြီးတော့ဒီဘက်ဆိုရင်ဟိုရှမ်းတောင်ဘက်မှာဆိုရင်ကျေးတီမိုင်းကင်ပေါ့လေလေချာနီတဝိုက်ပေါ့ပြီးဆိုရှမ်းပြည်တောင်ပိုင်းဖေခုံပေါ့နောက်ပြီးတော့ဒီဟိုပေါ့လေရှမ်းပြည်မြောက်ပိုင်းဘက်မှာရှိတဲ့ဒီကိုကန်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်တဲ့ဟာမှာဆိုရင်ဒီမန်ဂိုးလိုပါတော့ပဲလေအဲ့လိုမျိုးဆိုရင်အကုန်လုံးပြန်တွက်ကြည့်လိုက်မယ်ဆိုရင်တော့ဒီရှစ်လတာကာလတွင်းမှာစပေးရှောင်းစုစုပေါင်းကဒီ2000ခွဲဝန်းကျင်လောက်ရှိတယ်
စစ်ရှောင်တချို့ဟာအခုချိန်ထိနေရမပြနိုင်ကြသေးပါဘူး။ဒါအပြင်လက်နက်ကင်တပ်ဖွဲ့တွေကြားချင်းချင်းဖြစ်ပွားတဲ့ပဋိပက္ခတွေကြောင့်ဒေသခံရွာသားတွေဟာသူ့လူကိုယ်လူတန်တရာနဲ့ဖမ်းဆီးပစ်ခတ်တပ်ဖြတ်ခံနေကြရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာပဲရှမ်းပြည်မြောက်ပိုင်းတီပေါ်ကြောင့်ပဲမိုင်းကင်နမ်လန်နမ်ခမ်မူဆယ်မြို့နယ်တွေမှာဒေသခံပြည်သူလူထုတွေဟာဖမ်းဆီးပစ်ခတ်တပ်ဖြတ်ဘုံခွဲခံကြရတာ20ထက်မနည်းရှိကြောင်းလဲစစ်ဘေးရှောင်ကူညီမှုပေးနေတဲ့လူငယ်အဖွဲ့ဝင်တဦးကပြောပါတယ်
အခုလိုတိုက်ပွဲပြိပက္ခဖြစ်ပွားနေတဲ့ဒေသမှာမိမိအသက်အန္တရာယ်ကင်းဝေးအောင်လို့အထင်မြင်မားစေတဲ့အပြုမူအသုံးဆောင်တွေကိုကိုယ်နဲ့တပါးတည်းမယူဆောင်တွားဖို့တတိထားဆင်ကျင်ကြဖို့ SSPP အတွင်းရင်းမှုဘုံမူကြီးဆိုင်စုကရှမ်းစကားနဲ့အခုလိုပြောပါတယ
်မန္နီကန်ပင်တိညပ်မန်ခါကဘနေပေါ်ခေါကိုထထန
်တိုက်ပွဲကလည်းကြာမြင့်နေပြီပြိပက္ခနယ်မြေမှာတိုက်ပွဲဖြစ်နေတဲ့ဒေသအတွင်းက RCSS နဲ့ SSPP တပ်ဖွဲ့တပ်သားနှစ်ဖက်လုံးကလည်းအခြေအနေရစစ်ဆေးနေတာတွေရှိတယ်တဖက်အဖွဲ့ရဲ့အမာခံလူတည်င်းပေးတဲ့သူလို့တန်ရာရှိတဲ့သူတွေကိုဖမ်းဆီးပြီးစစ်ဆေးတာတွေလုပ်တယ်ဒါကြောင့်အမြင်မားစေတဲ့အထောက်ထားတွေအနေရဖြစ်စေတဲ့ပစ္စည်းတွေကိုနဲ့တပါတည်းမယူဆောင်ဖို့တော့တတိထားရမှာပေါ့နော်
ဒီဇင်ဘာ30ရက်နေ့ကစပြီးဇန်နဝါရီလ2ရက်နေ့အထိမန်ကိုင်မြို့နယ်ဟိုနာအုပ်စုမှာ RCSS နဲ့ SSPP ကြားတိုက်ပွဲတွေအပြင်းထန်ပြန်လည်ဖြစ်ပွားနေတာကြောင့်ဟိုနာအုပ်စုထဲကကျေးရွာ9ရွာကရွာသား1000ကျော်ဟာပေးလူရကိုထွက်ပြေးတင်းရှောင်နေကြရပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ဟိုနားရွာဒေသခံ6ဦးလက်နက်ကြီးကြီးထိမှန်ဒဏ်ရာရခဲ့ပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာဇန်နဝါရီလ3ပိုင်းကစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တို့တိုက်ပွဲဖြစ်ပွားစဉ်အတွင်းလူနေအိမ်တွေထပ်မံမီးရှို့ခံရတာကြောင့်အိမ်ခြေ130ကျော်ထပ်မံလောင်ကျွမ်းခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။သရရှင်တွေအခုနားဆင်ကြတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။သရရှင်တွေနဲ့ VOA မြန်မာပိုင်းကိုဝေဖန်ကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကတဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့0932312555ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ကရင်ပြည်နယ်လေကေကော်မြို့မှာဒီဇင်ဘာ25ရက်နေ့ကသတင်းတောက်ဆိုင်းဝင်းအောင်ခေါ်အေဆိုင်ကအသက်ခံရတဲ့အမှုနဲ့ပတ်သက်လို့UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ် Audrey Azoulay ကပြစ်တင်ရှုတ်ချလိုက်ပါတယ်။ဆိုင်းဝင်းအောင်ဟာလေကေကော်မြို့မှာဖြစ်သွားခဲ့တဲ့တိုက်ပွဲတွေအကြောင်းထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေအကြောင်းသတင်းယူရင်းမြန်မာစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်သိဆုံးသွားခဲ့တာလို့ UNESCO ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာကိုးကားဖော်ပြထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြန်မာအရေးကူညီခြင်းရင်မြန်မာခီးစဉ်ဖြတ်ပြီးလူခွင့်ရေးပြဿနာအရင်ရှင်းသင့်တယ်လို့နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ AI ကဒီကနေ့ပြောကြားလိုက်ပါတယ်မြန်မာစစ်ကောင်းဆောင်ကိုပယ်ထားတဲ့အာဆီယံဘုံသဘောထားကနေခွဲထွက်ပြီးဟွန်ဆန်အနေနဲ့နီလမကျတဲ့တန်တမာရေးကိုတုံးဖို့လုပ်နေတာကြောင့်ကောင်းကျိုးတဲ့ဆိုးကျိုးဖြစ်စေလိမ့်မယ်လို့နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့အဒီတာဆိုင်ရာသုတေသနလုပ်ငန်းညွှန်ကြားရေးမှူးကဆိုပါတယ်ဟွန်ဆန်အနေနဲ့မြန်မာနိုင်ငံကိုမနှက်ဖြန်သွားဖို့ပြင်ဆင်ထားတာကြောင့်အာဆီယံအဆင့်မြင့်အစည်းအဝေးပွဲတွေကနေအပယ်ခံထားရတဲ့အာနာသိန်းကောင်းဆောင်ဘူဂျုံမူဂျင်းမြောင်းလိုင်းအတွက်အာဆီယံဘုံသဘောထားအပေါ်အဓိပ္ပာယ်နှစ်ခွဖြစ်သွားစေနိုင်တယ်လို့ Amnesty International ရဲ့ဒုညွန်မူ Emmalin Gil ကပြောပါရခင်ဗျာကဇက်စတန်နိုင်ငံကအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းဒီကနေ့လူဒါဇင်နဲ့ချီတည်ဆုံးခဲ့ပြီးတဲ့နောက်ဆန္ဒပြမှုတွေကိုဖြိုခွင်းဖို့အတွက်ရုရှားဥဆောင်တဲ့စီးရဲမဟာမိတ်အုပ်စုကတပ်ဖွဲ့တွေကဇက်စတန်ကိုဒီကနေ့ဆေလွတ်လိုက်ပါတယ်။လောင်စာစီဆေးတွေတက်လာတာကိုရက်ဆက်ဆန္ဒပြကတဖြည်းဖြည်းကြီးထွက်လာတာကြောင့်တချိန်ကဆိုဗီယက်ပြည်ထောင်စုလက်အောက်မှာရှိခဲ့ပြီးနိုင်ငံရေးအရာတည်ငြိမ်မှုအရှိဆုံးလို့ယူဆခဲ့ကြတဲ့ကဇက်စတန်နိုင်ငံဟာဆယ်စုနှစ်တွေအတွင်းအကြီးမားဆုံးပဋိပက္ခတွေနဲ့ရင်ဆိုင်နေရတာပါ။မြောက်ကိုရီးယားမြစ်ဆိုင်တုံးပြုတ်လွတ်ခဲ့မှုအပေါ်အမျှော်မြင်ရှိစွာနဲ့ရေရှည်လက်တွဲပါရေရှည်အတွက်ပါလှုပ်တင်တယ်လို့ပါဝင်ပတ်သက်နေတဲ့နိုင်ငံတွေကိုတရုတ်ကတိုက်တွန်းပြောကြားလိုက်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းညုတ်ကိုကိုဇော်ဝင်းလိုင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရင်းမှုကမတ်ဆူမွန်ဖြစ်ပြီးတော့အတန်လွင်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှွန်ခါလီနဲ့ PJ Elliot တို့ဖြစ်ပါတယ် View American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19.25 30နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.